Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင်ဖီယိုမြန်မာပိုင်းအစီအစဉ်2015ခုနှစ်နိုဝင်ဘာလ14ရက်စနေနေ့ညနေခင်းအစီအစဉ်တွေကို6နာရီနဲ့9နာရီချီအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်ငပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တော်ဝင်တင်ဆက်သွားမှာပါရှင
်ဒီမရှားဖောင်ပါဒီကနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြေညာပေးမှာဖြစ်ပါတယ်ဒီကနေ့ညနေထိတ်တန့်ရောက်နေတဲ့သတင်းတွေကတော့ပြည်သစ်နိုင်ငံ Paris မြို့တိုက်ခိုက်မှုကြောင့်လူပေါင်း120ကျော်သေဆုံးခဲ့ရပြီးအရေးပေါ်အမိန့်ထုတ်ပြန်လိုက်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့တရုတ်ဝင်မဲရလာရ NLD ပါတီကပဲဆက်လက်ဦးဆောင်နေတဲ့အကြောင်းနဲ့အေးဖက်ညီလာခံနဲ့ Paris မြို့တိုက်ခိုက်ခံရပြီးနောက်ဖိလစ်ပိုင်နိုင်ငံမှာတနိုင်ငံလုံးမှာရဲတွေကိုတာလန်ထားလိုက်တဲ့ဆိုတဲ့ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာဖြစ်ပါတယ်ရှင်
ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေမှာတော့ရွေးကောက်ပွဲပြည်နိုင်ငံရေးပါတီအားလုံးနဲ့သမ္မတဦးသိန်းစိန်မနက်ဖြန်မှာတွေ့ဆုံဖို့ရှိတဲ့သတင်းဒါအပြင်တပိတ်မောက်ចောင်းသားတွေဆန္ဒပြနေချိန်ထောင်ဝင်ထမ်းတွေရဲ့ကြမ်းဖက်မှုခံနေရတဲ့သတင်းနဲ့ဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲကိုဥပဒေနဲ့အညီကျင်းပခဲ့တာဖြစ်တဲ့အတွက်ရလဒ်တွေအားလုံးကိုလက်ခံကြဖို့လိုတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပါတယ
်ရွေးကောက်ပွဲရလဒ်ကိုအားလုံးလက်ခံလက်မခံဘူးဆိုကျွန်အသက်နဲ့လက်ခံကောပြီးသွားမှာကျွန်ပြောတယ်ယနေ့သမရာရဲ့လက်ခံမှာမပြောရတယ်။တမရကောင်စုကလည်းလက်ခံမှာမပြောနေတယ်။အဲ့တော့ကျွန်တော်တို့ဘာများပူပြောရရှိလဲ။ကျွန်တော်တို့ပါတီနဲ့တူ
တယ်။ဒီဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်စိတ်ဝင်စားစရာသတင်းဆောင်ပါတွေကိုလည်းတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုရှားပေါင်နဲ့ကုညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင
်။တောက်တာနေညာကပြင်သစ်နိုင်ငံပဲရစ်မြို့ကနေရာ6ခုမှာအကြမ်းဖက်သမားတွေကမောင်းမြန်တနက်တွေအသေးခံဘုံခွဲမှုတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း120ကျော်သေဆုံးခဲ့ပြီးတဲ့တနိုင်ငံလုံးမှာလည်းဒီကနေ့စနေနေ့အထိအရေးပေါ်အခြေအနေဆက်လက်ထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic ဆွေးနွေးကြတွေကတော့ပြောပါတယ်ပြစ်ခတ်တိုက်ခိုက်မှုအတွင်းမှာအကြမ်းဖက်တိုက်ခိုက်သူ10ဦးသေဆုံးခဲ့ပေမယ့် Paris မြို့နီးတစ်ဝိုက်မှာအကြမ်းဖက်တိုက်ခိုက်ရေးသမားတွေဆက်လက်ရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြင်သစ်သမ္မတ Francois Hollande ကတော့အစိုးရဝန်ကြီးအဖွဲ့အရေးပေါ်စီဝေခေါ်ဆိုလိုက်တယ်လို့စနေနေ့မှာ Paris မြို့သူမြို့သားတွေအနေနဲ့အိမ်ထဲမှာပဲအားလုံးနေကြဖို့ကိုလည်းပြောဆိုလိုက်ပါတယ်။အပြင်ကိုအရေးစွန့်ထွက်ကြတဲ့လူတွေအနေနဲ့ကတော့ဈေးဆိုင်တော်များများပိတ်ချထားတာနဲ့ပြင်သစ်မြို့တော်ရဲ့လမ်းပေါ်တွေမှာလုံခြုံရေးအတွက်စစ်သားပေါင်း1500လောက်ချထားတာတွေကိုတွေ့ရမှာဖြစ်ပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်တူရကီနိုင်ငံမှာကျင်းပမယ့်ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 အစည်းအဝေးတက်ရောက်ဖို့အစီအစဉ်ရှိတဲ့ပြင်သစ်သမ္မတ Francois Hollande နဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်။27ရာစုကာလအတွင်းမှာဥရောပအနေနဲ့မကြုံစုဘူးတဲ့အခုတိုက်ခိုက်မှုမျိုးဖြစ်ပွားခဲ့တာကြောင့်ပြင်သစ်နယ်စပ်ကိုလည်းပိတ်ချလိုက်ဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းအထူးကလေစိတ်ကိုဆက်လက်ဖွင့်ထားပြီးရထားတွေကလည်းဆက်လက်ပြေးဆွဲနေဆဲဖြစ်ပါတယ်။တောက်ကြာနေကတနတ်သမားတွေဝင်ရောက်ပိတ်ခတ်ခဲ့တဲ့ Paris မြို့ Bataclan တေးဂီရဖျော်ဖြေရေးပွဲရုံမှာတော့အဲ့ဒီတနေရာထဲမှာတင်ပဲလူပေါင်း100ထက်မနည်းသေဆုံးခဲ့ရပြီးအဲ့ဒီမတိုင်ခင်မှာလည်းတနတ်သမားတွေဟာလူအများအပြားကိုတစားခံအဖြစ်ဖမ်းဆီးထားခဲ့ပါဗျ။အဲ့ဒီနောက်မှာတော့ရဲတွေကအဆောက်အဦကိုဝင်ရောက်စီးနှင်းပစ်ခတ်ခဲ့ရမှာတနတ်သမားတဦးအသေပြစ်တလိုက်ပြီးတစ်ချိန်ထဲမှာပဲအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူအတော်များများလည်းတည်ဆုံခဲ့ရပါတယ်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အချိန်ဟာအမေရိကန်တေဂီတာအဖွဲ့တစ်ဖွဲ့ကနေတေဂီတာဖျော်ဖြစ်နေတဲ့အချိန်ဖြစ်ပြီးလူပေါင်း1000ထက်မနည်းကြီးရှုနေခဲ့တာဖြစ်ပါတယ်ပြစ်ခတ်မှုကြောင့်လူအများအပြားလည်းထွက်ပြေးတိမ်းရှောင်ခဲ့ကြပါဗျ။တောက်ကြာနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်လူပေါင်း100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးအဲ့ဒီထဲက80လောက်ဟာပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကဆိုပါတယ်
။ပြင်သစ်နိုင်ငံ Paris မြို့တော်မှာတောက်ကြာနေညကအကြမ်းဖက်တိုက်ခိုက်ခံရပြီးသေဆုံးသွားသူတွေအတွက်ဝန်ထမ်းကြောင်ပြသတဲ့အနေနဲ့ American ပြည်ထောင်စု New York မြို့က World Trade Center မိုးမျော့အဆောက်အုံကိုပြင်သစ်အလံမှာပါတဲ့အယောင်တွေအတိုင်းမီးထွန်းညှိခဲ့ကြပါတယ်။ပြင်သစ်ပြည်သူတွေနဲ့တသားတည်းရပ်တည်နေတယ်ဆိုတာကိုအလေးနဲ့ပြသဖို့အတွက် World Trade Center အဆောက်အုံတစ်ခုကိုအပြာအဖြူအနီရောင်မီးတွေထွန်းညှိထားကြောင်း New York မြို့တော်ဝန် Andrew ကတောက်ကြာနေညမှာပြောဆိုပါတယ်။ American နိုင်ငံကအမြင့်ဆုံးအဆောက်အုံတွေထဲမှာ World Trade Center လည်းတစ်ခုပါဝင်လာဖြစ်ပြီး2001ခုစက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာမှာပြန်လည်တည်ဆောက်ထားတာဖြစ်ပါတယ်။ Paris မြို့တိုက်ခိုက်ခံရမှုဟာ American ပြည်ထောင်စုမှာဖြစ်ခဲ့တဲ့2001ခုနှစ်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအနောက်နိုင်ငံတွေထဲမှာအထူးပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ပြင်သစ်နိုင်ငံကသရော်စာရေးခဲ့တဲ့ Charlie Hebdo Magazine တိုက်ကိုတိုက်ခိုက်မှုဖြစ်ခဲ့ပြီးဆယ်လအကြာမှာအခုလို Paris မြို့တော်မှာလူအထူးပြောက်ရှိခဲ့တဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေထပ်မံဖြစ်ပွားခဲ့တာပါ။တောက်ကြနေညနှောင်းပိုင်းမှာသမ္မတဥပမာကပြင်သစ်သမ္မတ Francois Hollande ကိုတယ်လီဖုန်းဆက်ပြီး အကြမ်းဖက်တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးရေးနဲ့ပတ်သက်လို့လိုအပ်တာမှန်သမျှအမေရိကန်ကကူညီသွားဖို့အသင့်ရှိကြောင်းကတိပေးပြောဆိုခဲ့ပါတယ်
ပြည်ထောင်နိုင်ငံပဲရစ်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ဥရောပကို၄ရက်ခီးသွားဖို့အစီအစဉ်ရှိခဲ့တဲ့အီရန်သမ္မတဟာဆန်ရိုဟာနီကသူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်အခုဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝမှုလို့လည်းသမ္မတရိုဟာနီကပြောလိုက်ပါတယ်အီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကြောင့်နှစ်ပေါင်းများစွာနိုင်ငံတကာရဲ့စီးပွားရေးတန်ခါပိတ်ဆို့မှုခံခဲ့ရတဲ့အီရန်အနေနဲ့တန်တမာရေးနဲ့စီးပွားရေးပြန်လည်ကောင်းမွန်လာဖို့အတွက်ရည်ရွယ်ပြီးတော့မြစ်သစ်နိုင်ငံဗာတီကန်နဲ့အီတလီကိုသွားရောက်ဖို့အီရန်သမ္မတအနေနဲ့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်။ဒါဟာဆယ်စုနှစ်တစ်ခုကျော်အတွင်းဥရောပကိုအလဲပတ်သွားမဲ့ပထမဦးဆုံးအီရန်သမ္မတတဦးဖြစ်ပြီးသမ္မတရိုဟာနီအနေနဲ့ဒီစနေနေ့မှာပဲအီတလီဝန်ကြီးချုပ်မတ်တီယိုရန်စီနဲ့ဗာတီကန်ကပုပ်ယဟန်မင်းကြီးဖရန်စစ်နဲ့တွေ့ဖို့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မှာပြင်သစ်သမ္မတဖရန်စွမ်အိုလွန်နဲ့တွေ့ဖို့အပြင်တလင်းလာနဲ့အစည်းအဝေးတွေအတွက်ပဲရစ်မြို့ကိုတနင်္ဂနွေနေ့မှာတွားရောက်ဖို့အစီအစဉ်ရှိခဲ့တာလည်းဖြစ်ပါတယ်။အခုရွှေ့ဆိုင်းလိုက်ရတဲ့ခီးစဉ်ဟာဘယ်တော့ပြန်လည်စတင်မလဲဆိုတာကတော့တစုံတရာပြောဆိုခြင်းမရှိသေးပါဘူး
။ IS သွေးကြွားတွေထိန်းချုပ်ထားတဲ့အီရန်နိုင်ငံမြောက်ပိုင်းရှင်ဂျားမြို့လွတ်မြောက်ရေးအတွက်ကတ်တပ်ဖွဲ့တွေတိုက်ခိုက်နေတာဟာအုတ်ချုပ်တရားစီရင်ပိုင်ခွင့်အတွက်အလားအလာကောင်းနေဖြစ်စီမယ်လို့အီရတ်နိုင်ငံကတ်ဒေတာသမရမာဆွတ်ဘာဇနီကပြောဆိုလိုက်ပါတယ်။ရှင်ဂျားမြို့ကိုပြန်လည်ရမယ်ဆိုရင်မိုဆိုးမြို့လွတ်မြောက်ရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာမယ်ဆိုတာတန်တရားဖြစ်စရာမလိုဘူးလို့ဘာဇနီကပြောတာပါ။ကတ်တပ်ဖွဲ့တွေဟာအောင်ပွဲခံတဲ့အနေနဲ့သူတို့ရဲ့အလံတွေကိုရှင်ဂျားမြို့နာလွှင့်ထူကြပါတယ်။ရှင်ဂျားမြို့မှာတောက်ကြနေညကရင်ဆိုင်တိုက်ပွဲတွေရှိခဲ့တယ်လို့ကတ်တပ်ဖွဲ့တွေကပြောပြီးIS သွေးကြွားတွေအဲ့ဒီဒေတာကဆုတ်ခွာသွားတင်ကြောင်းဒါမှမဟုတ်ရင်နောက်ထပ်တိုက်ပွဲတွေဆက်လက်ဖြစ်လာမယ်လို့သတိပေးလိုက်ပါတယ်။အီရန်နဲ့ဆီးရီးယားမှာနေရာယူထားတဲ့ IS သွေးကြွားတွေကိုအခုချိန်ထိအမြင့်ပြတ်ချေမုန်းနိုင်ခြင်းမရှိသေးဘူးလို့အမေရိကန်သမ္မတအိုဘားမားကပြောကြပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကနေစနေနေ့မွန်လွယ်ပိုင်းအထိတရားဝင်ထုတ်ပြန်တဲ့နိုဝင်ဘာလ10ရက်နေ့တို့ရွေးကောက်ပွဲရလာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဆက်လက်ဦးဆောင်နေပါတယ်။ဒီနောက်ဆုံးထွက်ရှိတဲ့ရလာရ NLD ပါတီကပြည်သူ့လွတ်တော်နေရာ144နေရာအမျိုးသားလွတ်တော်ကိုယ်စားလှယ်နေရာ129နေရာနဲ့တိုင်းဒေသကြီးကိုယ်စားလှယ်နေရာ469နေရာရရှိထားပါတယ်။ NLD ပါတီနဲ့အဓိကပြိုင်ဘက်ဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီ USDP ကတော့ပြည်သူ့လွတ်တော်နေရာ29နေရာအမျိုးသားလွတ်တော်နေရာ12နေရာနဲ့တိုင်းဒေသကြီးကိုယ်စားလှယ်52နေရာရရှိထားပါတယ်။လက်ရှိမှာပြည်သူ့လွတ်တော်မှာ440နေရာရှိတဲ့နဲ့စစ်တပ်ကိုယ်စားလှယ်က110နေရာယူထားပြီးတော့အမျိုးသားလွတ်တော်မှာ224နေရာရှိတဲ့နဲ့စစ်တပ်ကိုယ်စားလှယ်က56နေရာနဲ့ယူထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကတားမြစ်ထားတဲ့မြောက်ကိုရီးယားနိုင်ငံပိုင်လက်နက်တွေရောင်းဝယ်ရေးမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မှန်ကြီးကင်ဆော့ချွေအပါအဝင်အခြားအရာရှိနှစ်ဦးကိုနာမည်ပြည့်စည်းင်းသွင်းပြီးအမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့လိုက်ပါတယ်။ EJ အခြေစိုက် EKO ဆိုတဲ့မြောက်ကိုရီးယားကုမ္ပဏီကလက်နက်ရောင်းဝယ်ရေးမှာတန်မှန်ကြီးဆော့ချွေပါဝင်ပတ်သက်တဲ့ဆိုတဲ့စွပ်စွဲချက်နဲ့နာမည်ပြည့်စည်းင်းထည့်လိုက်ကြောင်းအမေရိကန်ပြည်ထောင်စုဘဏ္ဍာအခွင့်အဝန်ကြီးဌာနကတောက်ကြနေမှာကြေညာခဲ့တာဖြစ်ပါတယ်။အဲ့ဒီမြောက်ကိုရီးယားနိုင်ငံပိုင်လက်နက်စက်ရုံကလူအများတည်စေတဲ့လက်နက်နဲ့နျူကလ িয়ার လက်နက်ထုတ်နိုင်ရေးမှာသုံးတဲ့ပစ္စည်းတွေထုတ်လုပ်နေတာလည်းဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာလာမယ့်ရှိတပါကြရင်ကျင်းပပြုလုပ်ဖို့ရှိတဲ့ APEC ASEAN Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံအတွင်း ASEAN Pacific ခေါင်းဆောင်တွေတွေ့ရောက်မှာဖြစ်တဲ့အတွက်နဲ့ဒီ Paris မြို့တိုက်ခိုက်ခံရပြီးနောက်ပိုင်းဖိလစ်ပိုင်တနိုင်ငံလုံးမှာရှိတဲ့ရဲတွေကိုတာလန့်ထားလိုက်ပါတယ်။လူပေါင်း120ကျော်တေဆုံးခဲ့ရတဲ့ Paris မြို့တိုက်ခိုက်မှုပြီးမကြာခင်မှာကျင်းပမဲ့ APEC စီးပွားရေးညီလာခံကိုတက်ရောက်လာမဲ့ကမ္ဘာနိုင်ငံခေါင်းဆောင်20အတွက်တနိုင်ငံလုံးကလုံခြုံရေးသမားတွေကိုတတိအနေထားမှာချထားတယ်လို့လည်းဖိလစ်ပိုင်ရဲပြောခွင့်ရသူကပြောပါတယ်
။တောင်ကိုရီးယားနိုင်ငံဆိုမျိုးတို့မှာအစိုးရကိုစန့်ကျင်တဲ့အနေနဲ့လူ10,000လောက်ဒီကနေ့မှခြေတက်ဆန္ဒပြခဲ့ကြပြီးရဲတွေကမျက်ရည်ယိုပုံးတွေမီးသတ်ပိုက်တွေတုံးပြီးလူစုခွဲကရဲနဲ့ဆန္ဒပြသူတွေကြားခိုက်ရန်ဖြစ်ပွားခဲ့ကြပါတယ်။ဒါဟာလွန်ခဲ့တဲ့9နှစ်အတွင်းဆိုမျိုးမှာအကြီးအမားဆုံးဆန္ဒပြပွဲလည်းဖြစ်ပါတယ်။လက်ရှိတောင်ကိုရီးယားသမ္မတဘက်ကွန်ဟီရဲ့အလုသမားကြီးဆိုင်ရာမူဝါဒတွေနဲ့ အလေတန်းနဲ့အထက်တန်းကျောင်းတွေအတွက်2019ခုနှစ်အတွက်ပြဋ္ဌာန်းလိုက်တဲ့သမိုင်းစာအုပ်နဲ့ပတ်သက်ပြီးမကျေနပ်ကြလို့ဆန္ဒပြကြတာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေပိုင်းထိတ်တန့်ရောက်သတင်းတွေကိုရှာဖောင်တဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေဘက်ကိုအလှည့်ပေးချင်ပါတယ်ရှင်။ပထမဦးဆုံးအနေနဲ့တော့အာရှစီးပွားရေးညီလာခံအကြောင်းနားဆင်ရမှာပါ။ဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပတော့မဲ့အာရှစီးပွားရေးထိပ်သီးညီလာခံ APEC မှာတရုတ်နိုင်ငံနဲ့ရှင်ပြိုင်လိုတဲ့အချက်ကအဓိကရင်ဆိုင်တွေ့ကြုံရမယ့်အကြောင်းအရာဖြစ်လာပါလိမ့်မယ်။တောင်တရုတ်ပင်လယ်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အချက်ကတော့ဆွေးနွေးမယ့်အကြောင်းအရာအထက်ပါဝင်ပုံမရပါဘူး။အမေရိကန်ဥဆောင်တဲ့ Pacific တစ်ဖက်ချမ်းပူးပေါင်းလှုပ်ဆောင်ရေး Trans-Pacific Partnership ကိုစီးပွားရေးညီလာခံမှာအယုံဆိုင်ဆွေးနွေးကြမှာဖြစ်ပါတယ်။ဒီညီလာခံအောင်တက်ရောက်လာမယ့် American သမ္မတ Obama နဲ့မြန်မာသမ္မတဦးသိန်းစိန်တို့လည်းတွေ့ဆုံကြဖို့ရှိပါတယ်။ VOA သတင်းထောက် Brain Pardon သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပါလိမ့်မယ်ရှင်။
မနီလာမှာကျင်းပမဲ့အာရှပစိဖိတ်ထိပ်သီးညီလာခံ APEC ကိုအမေရိကန်သမ္မတဥဘာမားနဲ့တရုတ်သမ္မတရှီဂျင်းပင်တို့တက်ရောက်လာပါလိမ့်မယ်။သမ္မတနှစ်ဦးဟာတိတ်မကြသေးခင်ကပဲဝါရှင်တန်မှာတွေ့ဆုံခဲ့ကြပါသေးတယ်။ဒီအချိန်ဟာနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းရေကြောင်းလေကြောင်းဆိုင်ရာလွတ်လပ်စွာပြန်တန်းသွားလာခွင့်နဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်နိုင်ငံကြားတင်းမာမှုတွေတိုးလာနေခြင်းလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ဟာကမ္ဘာကုန်သွယ်ရေးရဲ့40ရာခိုင်နှုန်းကူးတန်းသွားလာနေတာကြောင့်စီးပွားရေးအရအလွန်ကိုအရေးပါတဲ့နေရာလေးဖြစ်တယ်လို့ကျွမ်းကျင်သူ Daniel Pinkston က Skype ကဆင့်ခုလိုပြောပါတယ
်။ If that region is militarized or it becomes
ဒီဒေသကိုစစ်ဇုံဖြစ်ပြောင်းလဲလိုက်ရင်မဖြစ်ဖြစ်ပြည်ပခဖြစ်တဲ့ဒေသဖြစ်လာရင်မဖြစ်ဖြစ်လူတိုင်းအတွက်နစ်နာမှုတွေအများကြီးဖြစ်လာပါလိမ့်မယ်။
ဒါပေမဲ့လည်းဒီအကြောင်းအရာက APEC ညီလာခံရဲ့ဘေးပန်းမှာသာဆွေးနွေးကောင်းဆွေးနွေးကြမှာဖြစ်တယ်လို့တိတ်မကြခင်မလေးရှားမှာကျင်းပမဲ့အာဆီယံထိပ်သီးညီလာခံရောက်မှဆွေးနွေးတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ APEC ညီလာခံကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကပဲအာဆီယံညီလာခံကိုတက်ရောက်ကြအောင်မှာပါ။ APEC ညီလာခံကို1989ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလွတ်လပ်စွာကုန်သွယ်ရေးစာချုပ် TPP ကိုရှစ်တိုးလှုပ်ဆောင်မှုဆွေးနွေးမဲ့ပုံပေါ်နေပါတယ်။နိုင်ငံတကာစီးပွားရေးဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Peterson Institute က Fred Buxton ကအခုလိုပြောပါတယ
် The Trans-Pacific Partnership is the first action realization
Pacific Partnership ပူးပေါင်းဆောင်ရွက်ရေးစာချုပ်ဆိုတာကလွန်ခဲ့တဲ့အနှစ်20တုန်းက APEC အဖွဲ့ဝင်တွေချမှတ်ခဲ့တဲ့မူလညီမှန်းချက်ဖြစ်ပါတယ
် APEC အဖွဲ့ဝင်နိုင်ငံထဲကတရုတ်ကလွှဲရင်လွတ်လပ်စွာကုန်သွယ်ရေးစာချုပ်အဖွဲ့ဝင်မဖြစ်သေးတဲ့နိုင်ငံအလုံးနီးပါးက TPP မှာပါဝင်ဖို့စိတ်ဝင်စားနေကြပါတယ်စီဝါရီတိုးတက်မှုနေကွေးနေတဲ့တရုတ်နိုင်ငံကတော့အမေရိကန်ဦးဆောင်တဲ့ TPP မှာပါဝင်ဖို့တိတ်မသေးချသလိုအာရှပစိဖိတ်နဲ့ဒေသရင်းလွတ်လပ်စွာကုန်သွယ်ရေးလှုပ်ဆောင်နိုင်မဲ့တခြားနိုင်ငံကိုရွေးချယ်မလားဆိုတာကတော့မရေမရာဖြစ်နေပါသေးတယ်။ Peterson Institute က Fred Buxton ကပဲအခုလိုဆက်ပြောပါရယ
်။ One way or another China clearly is feeling that it's being a bit disadvantaged by being left out.
အခုလိုဘေးဖယ်နေတာကအခွင့်အလမ်းတချို့ကိုတနည်းမဟုတ်တနည်းနဲ့ဆုံးရှုံးနေတာဖြစ်တယ်လို့တရုတ်ကခံစားနေရတာပါ။ဒါကြောင့်ဘလို့နီးပြူဟာနဲ့လှုပ်ရင်အကောင်းဆုံးဖြစ်မလဲဆိုပြီးသူတို့စဉ်းစားနေတယ်လို့ထင်ပါတယ်
။ပြီးခဲ့တဲ့နှစ် APEC အစည်းအဝေးမှာအာရှအခြေခံအဆောက်အအုံရင်းနှီးမှုပိုင်း Asian Infrastructure Investment Bank ကဒေါ်လာဘီလီယံ50နဲ့တရုတ်နိုင်ငံကစီးပွားရေးအရအဓိကဦးဆောင်တဲ့နိုင်ငံဖြစ်လာပါတယ်။ဒါပေမဲ့လည်း TPP ကုန်သွယ်ရေးသဘောတူညီချက်အရကုန်သွယ်ရေးဆိုင်ရာဆွေးနွေးမယ့်အကြောင်းအရာကိုအမေရိကန်နိုင်ငံကသတ်မှတ်ထားတာဖြစ်ပါတယ်ရှင်။
ရရှိခင်ဗျာရွေးကောက်ပွဲမဲရလက်တွေအရအစိုးရတက်ကိုဦးဆောင်နိုင်မဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာတမရဦးသိန်းစိန်တမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်ထိတ်တန်းခေါင်းဆောင်တွေကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့သောရရှင်တို့ယူဆကြပါသလဲစစ်မှန်တဲ့အပြောင်းအလဲတွေအတွက်ခြေလှမ်းတလှမ်းဖြစ်လာနိုင်ပါသလားဆိုတော့ကိုစနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239318555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOE ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပြဖို့ထားနိုင်ပါခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကကျိုးဆိုပါခင်ဗျာ။
ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်ရှင်အခုတော့အစာငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေရဲ့အခြေအနေကိုသိရမှာပါအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ဆန္ဒပြလို့မြင့်ချန်ထောင်တဲ့ထိန်းသိမ်းအဖမ်းစည်းခံရတဲ့တပိတ်မောက်ចောင်းသား2ဦးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအစာငတ်ခံဆန္ဒပြနေချိန်ထောင်ဝင်ထမ်းတွေဘက်ကအဝဲအုပ်ပြီးဝိုင်းဝန်းရိုက်နှက်ခဲ့ကြတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းကပြောပါတယ်ဒီလိုထောင်တွင်းအကြမ်းဖက်မှုကိုရှုတ်ချပြီးနိုင်ငံတွင်းအသွင်ကူးပြောင်းနေချိန်နိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းလုံခြုံရေးကျန်းမာရေးနဲ့အမြန်ဆုံးလွတ်မြောက်ရေးအလေးထားဆောင်ရွက်ပေးဖို့လည်းနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်အသေးစိတ်ကိုတော့မဆွတ်မုံကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေမူကြမ်းကိုစန့်ကျင်ဆန္ဒပြခဲ့ကြလို့မြင်းချံကျင်းတော်ထဲမှာအချုပ်ကျခံနေရပြီးတော့အမှုရင်ဆိုင်နေရတဲ့တပိတ်မောက်ကျောင်းသားကိုစီသူမြတ်နဲ့ကိုစိုးလိုင်တို့နှစ်ဦးကပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလ6ရက်နေ့ကနေစလို့နိုင်ငံရေးကျင်းသားများလွတ်မြောက်ရေးမြင်းချံအကျဉ်းတော်ထဲမှာအစာငတ်ခံဆန္ဒပြခဲ့ကြချိန်မှာပဲထောင်တွင်းဝန်ထမ်းတွေဘက်ကရိုက်နှက်ခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းတွဲဖက်အတွင်မှကိုဘိုကြီးကအခြေအနေကိုအခုလိုပြောပြပါတယ
်9ရက်နေ့ကအရေးခံတဲ့ဒီကျောင်းသားလေးတွေရောတနေ့သူတွေရောကျုံထုတ်တာရှိပါတယ်အဲ့ဒီရုံထုတ်တဲ့အခါကျတော့သူတို့ရဲ့ပြန်ပြောပြချက်ပေါ့နော်ဆိုတော့ကျောင်းရည်မနဲ့မှာထောင်းအနာဘိုင်ကသူတို့ကိုအခန်းကြီးကနေဆွဲထုတ်တယ်ထုတ်ပြီးတဲ့အခါကျတော့ဆောင်းအုပ်ပြီးတော့ဝန်ထမ်းနေရာတွေကိုရိုက်တယ်ပြီးတော့ရေးချက်တယ်ပေါ့အရေးခံရတဲ့ဒီကျောင်းသားလေးတွေကတရားရုံးမှာဒါကိုအမှုဖြစ်မှုအတွက်ဦးတိုက်လျှောက်တာရှိပါတယ်ဒါပေမဲ့အဲ့ဒီကတရားရုံးကနောက်ကျတယ်ဆိုတော့သူတို့လက်အမှုဖွင့်တာကိုလက်မခံနိုင်ဘူးဆိုတော့မျိုးနွယ်မှုနဲ့ဒီမျိုးနွယ်ရဲမှုကတော့နောက်တည့်ရက်မှာမိသားစုနဲ့ချစ်နေကလာပြီးတော့အမှုဖွင့်မှုသဘောတူရလို့တော့ကျွန်တော်တို့တော့သုံးသိရတယ်ဒါပေမဲ့ဟိုတောက်ကြံနေကအမှုဖွင့်ဖြစ်မဖြစ်ဖြစ်မဖွင့်ဖြစ်ကိုတော့ကျွန်တော်တို့မသိရသေးပါဘူ
းဒီလိုမျိုးထောင်တွင်းအကြမ်းဖက်မှုတွေဟာလူခွင့်ရေးကိုဆိုးဆိုးဝါးဝါချိုးဖောက်တာဖြစ်တဲ့အတွက်လက်ခံနိုင်စရာမရှိလို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုနဲ့အမှုမှန်ဖော်ထုတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့ AAPP ကပြောပါတယ်
ဆိုကျွန်တော်တို့ကအမှန်တရားကိုဖြစ်စေချင်ပါတယ်။နောက်ဥပဒေကိုလေးစားလိုက်နာတဲ့အချင်းတော်ဝန်ထမ်းတွေဖြစ်ဖို့လိုပါတယ်။အဲ့ဒါဥပဒေရမမကန်ကန်ဆောင်ရွက်တာဟုတ်မဟုတ်ဥပဒေရမမကန်ဆောင်ရွက်တာမဟုတ်ဘူးဆိုလို့ရှိရင်လေဥပဒေအတိုင်းကိုဆောင်ရွက်စေချင်တယ်။ဒါမှလည်းမြန်မာနိုင်ငံမှာနှိမ့်ဆက်ညှိနှိုင်းမှုတွေပေါ်ပေါက်တော်မူတဲ့ဟိုအထောက်အကူချင်ပါပါ။မဟုတ်ဘူးဆိုလို့ရှိရင်နှိမ့်ဆက်ညှိနှိုင်းတဲ့သူတွေကိုအာဏာပိုင်ကနေပြီးကာကွယ်ပေးရတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကဒါနှိမ့်ဆက်ညှိနှိုင်းမှုကလက်ရှိဥပဒေကိုရပေါ်စီလာလို့မေးခွန်းထုတ်ရပါလိမ့်မယ
်။အခုဆိုရင်နိုင်ငံတွင်းမှာတိုင်းပြည်အုပ်ချုပ်ရေးအစိုးရတဲ့အပြောင်းလဲအတွက်ရွေးကောက်ပွဲကြီးအောင်မြင်စွာပြီးဆုံးချိန်မှာလက်ရှိအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးခြင်းအပြင်နိုင်ငံရေးတိုက်ခါကိုဆယ်နိုင်မှာဖြစ်တယ်လို့လည်း AAPP ကတိုက်တွန်းပါတယ်
။အမေချပီးတာက112ယောက်ရှိပါတယ်။နောက်အမှုရင်ဆိုင်နေတာ186ယောက်ရှိပါတယ်။ဒါဆိုလက်ရှိအစိုးရအနေနဲ့ကဒီရွေးကောက်ပွဲကဘာလို့ဒီလို TD နေချင်း AA ချင်းနဲ့ပြီးဆုံးတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။အဲ့ဒီအတွက်ရွေးကောက်ပွဲကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုဆွေးနွေးမရှိချုပ်ပေးမယ်ဆိုလို့ရှိရင်တော့ဒီအစိုးရအတွက်ပုံရိပ်ကောင်းတဲ့ချိန်ရင်းတော်ဖြစ်ပါတယ်။အဲ့လိုပဲအမျိုးသားပြည်နယ်တင်းနယ်ရေးအတွက်လည်းဒီလိုနိုင်ငံရေးကျင်းသားပြည်နယ်သူမျိုးကြီးကအထောက်အကူဖြစ်ပါလိမ့်မယ်။လက်ရှိဒီကျန်နေတဲ့ကာလလေးမှာပုံရိပ်ကောင်းအောင်စူးစမ်းနေခြင်းလည်းပေါ့
2015ခုနှစ်မတ်လတုန်းကအဖမ်းခံခဲ့ရတဲ့မြင်းချံဒီဂရီကောလိပ်ကတင်ချဒုတိယနှစ်ကျောင်းသားဖြစ်တဲ့ကိုစီသူမြတ်ဟာမြင်းချံတောင်ရဲ့တီးတန့်တိုက်တစ်တိုက်အခန်း16မှာအကျဉ်းကျခံနေရပြီးတော့မုံရွာနီးပညာတက္ကသိုလ်တတိယနှစ်စက်မှုကျောင်းသားဖြစ်သူကိုစိုးလိုင်ကတော့မြင်းချံတောင်ရဲ့တီးတန့်တိုက်တစ်တိုက်ရဲ့အခန်း16မှာအကျဉ်းကျခံနေရဆဲဖြစ်ပါတယ်ရှင်
မဆွန်မုံပြောပြသွားတာပါရှင်အခုတော့ကျင်းပပြီးစီးသွားရေကောက်ပွဲဥပဒေနဲ့အညီကျင်းပခဲ့တဲ့အတွက်ရလက်တွေအားလုံးကိုလက်ခံကြဖို့လိုတယ်လို့ပြီးတောင်စုရေကောက်ပွဲကော်မရှင်ဩဂတာဦးတင်ရပြောပါတယ်ပြည်ဝင်မြန်မာပိုင်းရန်ကုန်ရုပ်ခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတဲ့နောက်ဆုံးပိုင်းအောင်နားဆင်ကြည့်ရအောင်ပါရှင
်ဟုတ်ကဲ့ပါအဲ့တော့ဒီမဲဆင်းမှာမပါတဲ့လူတွေဟိုမဲလာပေးတယ်ဆိုတဲ့ကိစ္စတွေလည်းဟိုသတင်းတွေလည်းထွက်ခဲ့ပါတယ်ရှင်အဲ့ဒါနဲ့ပတ်သက်ဥပမာကြားထားပါ
ကျွန်တော်အရေးယူပြီးထားပါတယ
်ဟုတ်ကဲ့ပါ
သူကဘာဖြစ်လို့လဲဆိုတော့ဟိုဆိုကြပါစို့နော်မဲဆင်းမှာမပါဘူးဒါလိုင်းမှာဖြစ်လိုင်းသားမှာဖြစ်ပါတယ်မဲဆင်းမှာမပါဘူးအဲ့အတင်းအကြောက်ကနေအတင်းလုပ်တယ်လုပ်တဲ့ခါကျတော့ဟိုမဲဟိုကြောက်ပြီးတော့တခါလေဟိုက်မအိမ်အောင်သူစင်ဟိုက်မမပမပုတ်တယ်ဆိုတော့ရေးပြီးတော့54ယောက်လို့ရထင်ပါတယ်။အဲအဲ့ဒါလေးသူကတခါလေပြေးခိုင်းကျွန်တော်ရှင်းရှင်းပါသူတို့လည်းသိပါတယ်။သူတို့ဆိုတော့အကုန်သိပါတယ်။မဲဆင်းမှာပါမှာမဲပေးခွင့်ရတယ်။မဲဆင်းပါမှာရွေးချက်တင်လို့ခံခွင့်ရှိတယ်လို့ကျွန်တော်ပြောထားပြီးသားပါ။အဲသူတို့လာမကြည့်လို့နော်၃တော်၎င်း၃ကာကြီးတော်၎င်းမတင်လို့မဲဆင်းမပါတာတော့ပြီးလို့မရပါဘူး။နော်ကျွန်တော်လည်းလက်ကမခံပါဘူး။ဘာကြောင့်လဲလက်မခံလဲဥပဒေရောက်မှာ။ဥပဒေရတာထားတဲ့ကြောင့်ပါ။နော်အလိုသာမလိုဘူးဆိုရင်တော့လုံးနဲ့ချလိုက်လိုက်နေတော့မှာပဲနော်အဲကြောင့်ကျွန်တော်ဒါဟုတ်သူအတရားရမှာကြောင်းကျွန်တော်ခုအမှုဖွင့်ခိုင်းထားပါတယ်ဒါတစ်ချက်ပါနှစ်တစ်ချက်ကခုနပြောသလိုပဲနော်ကျွန်တော်ဒါကတော့တော်ရီလိုက်မှာ ဒါပေမဲ့ကျွန်တော်တို့သိရှိရှိဝေးတယ်ကျွန်တော်မလုပ်ချင်ပါဘူးနော်ခုနဟာလို့လည်းကျွန်တော်လုပ်ဖို့တော့စီကူးရှိပါတယ်ခုနပြောတဲ့သက်သင်္ကန်းလက်မှတ်နဲ့လာတယ်မက်ဆန်လာရှင်သက်သင်္ကန်းလက်မှတ်လာတယ်မဲကျိုလက်မှတ်နဲ့လာတယ်ဒါတွေကကျွန်တော်ဟုတ်လားစဉ်းစားစရာတွေဖြစ်လာတော့ဗျာခင်ဗျားပြောဆိုတော့စဉ်းစားစရာတွေဖြစ်လာနောင်ကျရင်တော့တိတိကျကျညွှန်ကြားပြီးတော့လုံလုံလန်လန်ထိုက်ထိုက်လန်လန်ယူသွားလိုက်အောင်
โอเคป่ะแล้วดีเยกောက်กวยอยู่တော့ดองซั้นสุจีก็တော့ပြောပါတယ်ลွတ်လက်ပါတယ်ဒါပေမဲ့တရားမမျှတာဘူးမမျှတာဘူးဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာအခြေခံပြီးတော့လှုပ်ထားတဲ့ရေကောက်กวยဖြစ်တဲ့အတွက်ကြောင့်မလို့အကျော်ပေးပြီးတော့ပြန်ရတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်မလို့သူကတော့တရားမမျှတာဘူးဒါပေမဲ့လွတ်လက်တယ်အားလုံးကလည်းလွတ်လက်တယ်ဆိုပြီးတော့ဟိုမှတ်ချက်ချပါတယ်အကုန်လုံးကလည်းဟိုဒီလွတ်လွတ်လပ်လပ်မဲပေးခွင့်ရတယ်ဆိုပြီးတော့မှတ်ချက်ချပါတယ်ခုနဥက္ကဋ္ဌကြီးပြောသွားတဲ့အထက်မှာဒီရှုံးတဲ့လူတွေအနေနဲ့ကဟိုမတရားသဖြင့်ရှုံးနေဆိုတဲ့မျိုးဘလို့မျိုးများယူဆတာလည်းမသိဘူးရှင်
ကျန်သူတို့ပြောတာပါဟုတ်ကဲ့သူတို့ပြောတာအရှုပ်အနိုင်ပေးကိုပြောတာမဟုတ်ပါဘူးသူတို့တရားမဲ့ပြုကျင့်ခံလို့နော်အဲဒေတုံးနေထုပင်းနေလို့ဟုတ်လားဆိုရပါသူမဲရင်ကိုယ်စားလည်းထိုင်နေရပါပဲမဲရင်အထပြီးတော့ဒေတုံးထုခိုင်းတာပဲသူအထောက်ထားနေရှိပါလေပဲဒါကတော့ကန့်ကွက်လှန်ခဲသိမှာပါဒါကျွန်တော်တော့သိပဲဒါဒီနည်းနည်းတော့လွန်သွားတယ်မပြောသင့်တဲ့စကားတွေပါဒါလည်းသူကန့်ကွက်ကျွန်တော်တော့ရှင်းရှင်းလေးပြောတယ်ငါမဲလို့ဘာလာမပြောရနဲ့တဲ့ရေစကားဟုတ်တော့ဖွင့်လိုက်ပါနှစ်ကံကလာတင်ပါဒါပဲကျွန်တော်ပြောနိုင်တယ
်ဟုတ်ကဲ့ပါအခုဒီလာရှိုးတို့တောင်ကြီးတို့မှာဖြစ်သွားတဲ့ကိစ္စတွေပေါ့နော်ဒီလာရှိုးကိစ္စဆိုလေသတင်းစာရှင်းလင်းပွဲတော့လုပ်ပြီးသားပါပြီအဲ့တော့အဲ့မှာသတင်းစာရှင်းလင်းပွဲလုပ်တဲ့နေရာမှာသဘောရိုးနဲ့မှားသွားတယ်ဆိုပြီးတော့ပြောပါတယ်ဥမာဒီကြိုတင်မဲပုံနေရအမှန်တော့စီးလုထားအောင်ပါပေါ့နော်အဲ့တော့မေတူဆိုင်မှာသွားပြီးတော့ဟိုလှက်လိုက်တာပေါ့ဖွင့်တာမဟုတ်ဘူးလှက်ပြီးတော့မေတူကူကိုဆွဲထုတ်လိုက်တယ်ဒါသဘောရိုးနဲ့ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သဘောရိုးနဲ့ဟိုလုံမိတဲ့အတွက်ကြောင့်မလို့အရေးယူဖို့အကြောင်းမရှိပါဘူးလို့ပြောလိုက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ဥက္ကဋ္ဌကြီးဗာများပြောချင်ပါလေရှင
်အဲ့ဒါဟိုပြောတဲ့လူကမပြောတတ်တာရယ်မပြောတတ်တာပေါ့လေနော်ဒီမဲပုံးတွေကတကယ်တော့မဲပုံးလည်းမဟုတ်တော့ကွန်တိန်နာပဲဖြစ်နေနော်မဲတွေရည်ခဲ့တယ်အလုံးပြီးသွားပြီဘသူဘလို့ရတယ်စပွန်ဆာဆက်ချက်ကပ်ပြီးပြီအဲ့ဒီပစ္စည်းတွေကိုလာပို့တာလာပို့တဲ့ကျောင်းဂျားထဲမှာသူမိတုဆွဲခြင်းကိုကူလိုက်တာဖွင့်ကူလိုက်တာအဲ့တော့မြင်ပြီးတော့ဟုတ်လားသူတို့မပြောတတ်လို့ပါအဲကြိုတင်မဲဆိုတာလိုလို့လို့မရဘူးနော်ကြိုတင်မဲဘူးဖွင့်တယ်ဆိုတော့ကြိုတင်မဲဆိုတာအုပ်စုဒီရက်ကွက်တဲ့ကျောင်းကော်မရှင်ရုံးမှာထားရတယ်မနေ့6နိုင်တိုင်းအားရတယ်ပုံစံ73နဲ့အားရတယ်ဒါမဲုံမှာရှိတော့ကျွတ်တယ်မဲเนาะညွန်းနယ်မှာရှိတော့မဲတစ်တစ်တစ်နှစ်တုံမဲယုံနယ်မှာထားရတယ်ထည့်ရတယ်လင်းနယ်ထွင်ဖောက်ရတယ်တခြားဖောက်เสียအကြောင်းမရှိဘူးမင်းဘလို့ဖြစ်တယ်လဲမေးတဲ့ခါကျတော့အလုံးရည်ပြီးတော့ခါကျ9 7 8 9 10မှာဟိုဒီဘက်မှာရည်တဲ့ချိန်မှာဘုံတွေတက်လာခဲလို့သင်္သာအရှင်းနဲ့ပေါ်တော့တွေ့ရတယ်အဲ့လိုတယ်လာတဲ့ချိန်မှာဒါလေးတွေသူမိတုကိုးခြင်းနဲ့တကြောင်မိတုပူဆိုင်သွားတာအဲ့ဒီဟာမဲဘုံမဟုတ်တော့ကွန်တိန်နာကြီးနော်ပစ္စည်းတွေထည့်ထားသောဘုံကြီးကိုဖောက်လိုက်တယ်ညာဆက်နယ်တနယ်ဖောက်လိုက်တာညာဆက်နယ်တနယ်ရောက်ဆိုတဲ့ကျွန်တော်မဲဘုံမဟုတ်တော့ဘူးရက်ကုန်ပါရှိသောမဲဘုံစီ6နိုင်မှအာရမယ်6နိုင်နောက်ပိုင်းလာတဲ့ဟာ disqualify အကုန်ပြီးတယ်ဘယ်နှယောက်ဆိုတာဘုံ73ကတ်ထားတယ်အကုန်ပြီးတယ်နော်ဒါကြီးကိုပြီးတဲ့ခါကျပစ္စည်းတွေရွှေ့လာရွှေ့လာတဲ့ခါကျဒါလေးသူဘာကြောင့်မိတူကူးခြင်းလဲကျွန်တော်နားမလဲမိတူကူးဆိုင်မှာသွားကူးလိုက်တာကွန်တိန်နာကြီးတဲ့ထည့်ထားတဲ့ဆိုင်ရဆန်နဲ့ပြည်သူကူတာဟုတ်လားဆက်စနာတိုင်းမှာကျွတ်တယ်မရှိဘူးဟာဘာကြောင့်လဲဆိုဒီမှာမဲ6နိုင်ပြီးတယ်မြို့နယ်မှာညနေ4နိုင်ပြီးသွားတယ်ညဆက်နိုင်ရရှိစရာအကြောင်းမရှိဘူးအဲကျွန်တော်နားလေတာသူပြောနားထောင်သူတို့ပြန်မေးကြည့်တာကျွန်တော်တို့မဲယုံအားလုံးပြီးတဲ့တည်းဟာမြို့နယ်ကိုအားပါတယ်မအပ်လို့မရဘူးအခုဆိုကျွန်တော်ချိတ်ပိတ်ခိုက်တာလေတို့ဒါရီမင်းတို့မဲကန့်ကွက်လာတင်လိုက်တော့အကုန်ပြန်ဖောက်ရမယ်အဲကြောင့်ပါတီတွေအလုံးမင်းတို့ထိုးခြင်းတဲ့လူချိတ်ထိုးထားပါပြီးအခန်းတကားနဲ့မှပိတ်ထားပါကျွန်တော်ပြောထားပါတယ်ဒါတွေကနောက်ဖို့အဲ့လိုသဲလာတဲ့ပစ္စည်းဟဲ့လားမဲဘုံကိုပို့ဆိုးတာဖောက်တယ်ပြောတာမဲဘုံဖောက်เสียလဲအကြောင်းမရှိပါဘူး
လူတွေကလည်းမြင်လိုက်တဲ့ခါကျတော့သူတို့စိတ်ထဲမှာမဲဘုံလို့ထင်သွားတာလည်းဖြစ်ပါလိမ့်မယ
်အဲ့ဒါပါပဲကျွန်တော်စိတ်ထဲမှာလေဟိုပြောရင်ဒီဘဝတည်းကတော့ရွက်ခဲ့ပါတယ်ဟိုသီလို့ပြောလဲကောင်းပါလေမသိရင်လည်းမသိလို့နေတော့ကောင်းတော့ပေါ့နော်အဲ့ဒါတွေကတော့ကြွကြတာကျွန်တော်ကတော့ဟိုတောင်ဝင်ရှိလို့ပြောနေကျွန်တော်ခေါင်းထဲမှာရှိပြီးသားပါဟဲ့လားမနေ့6နေ့အတာမဲဘုံမင်းတို့ဟုတ်သလား6နေ့အဲ့လား6နေ့နောက်ကြတာရှိလားညနေ4နေ့မှာမြို့နယ်မှာထားထားသလား ာမင်းတို့များရတယ်လဲ6ပုံတော့ဟာကျွန်တော်များပါတယ်သူတို့ပြောတယ်နော်အဲ့ဒီမျိုးပုံတွေအောင်မင်းတို့ပေါက်တော့ရှိတာမရှိပါဘူးမင်းတို့ကူးဆိုင်သွားတာကျွန်တော်မေးကြည့်တဲ့ခါကွန်တိန်နာပါမေးဖို့မဟုတ်ပါဘူးနော်ပစ္စည်းတွေအားလုံးဘုံနဲ့ထည့်ထားပြီးတော့အဲ့ထဲကနေတော့မိတ်တို့ကူးလိုက်တော့
ပါโอเคပါအခုဒီဟိုအများပြည်သူလဲဟိုမျောလင်းဆောင်သားနေကြတာပေါ့နော်တကူဟိုရွေးကောက်ဝေးရက်လက်တွေလဲကြီးညာပြီးသွားပြီပေါ့ကြီးညာပြီးသွားတဲ့နေရာမှာ majority ပေါ့အများစုကဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရတဲ့အလားအလာရှိနေတာပေါ့လေအဲ့တော့အားလုံးစိတ်ထဲမှာပေါ့လေ1990ရွေးကောက်ပွဲ1990ရွေးကောက်ပွဲအတွေ့အကြုံရပေါ့လေအာနာမလွှဲပြောင်းပေးပါမလားဆိုပြီးစိတ်ပူတာကြီးလည်းရှိပါတယ်အဲ့ဒါလည်းအကုန်လုံးသိပြီးသားပါအဲ့ဒီအချက်ကလေးနဲ့ပတ်သက်လို့ဟိုဗာများပြောပြချင်ပါလဲရှင်
ကံတွေကိုကြာကြာပြောနေတာကျွန်တော်လည်းပြောပြသားပဲနော်ရက်ကောက်ပွဲရက်လက်ကိုအလုံးလက်ခံလက်မခံဘူးဆိုကျွန်တော်အသက်နဲ့လက်ကောက်ပြီးသွားမှာကျွန်တော်ပြောတယ်ယနေ့တမရရက်လက်လက်ခံမှာမပြောတယ်တမရကောင်စုကျွန်တော်လက်ခံမှာမပြောနေတယ်အဲ့တော့ကျွန်တော်တို့ဘာများပူပြောစရာရှိတယ်ကျွန်တော်တို့ပါတီနဲ့တွေ့တော့လည်းကျွန်တော်အစဉ်ပြောပါတယ်နော်အစဉ်ပြောပါတယ်နော်ဘာကြောင့်လဲဆိုတိုင်းပြည်တိုးတက်စေချင်လို့နော်ကျွန်တော်တိုင်းပြည်တိုင်းတော့ကြနေပြီရွေးကောက်ပွဲပြီးရင်နော်အနေနဲ့နဲ့ပါတီကိုတရှုံးတဲ့ပါတီရဲ့ချီချူးခုပြကြပါပြီးရင်နိုင်တဲ့ပါတီရဲ့လည်းသူတို့ရဲ့ဝါရသောတဲ့ကျင်းတဲ့ဗိုက်တုတဲ့အောင်လုပ်တော့ကြပါရှုံးတဲ့ပါတီလည်းဘဲမတိုက်ပါနဲ့နော်ပူပေါင်းဆွေပါတက်မှတ်ပြီးပါပြီးရင်တရုပ်တော်နိုင်ငံတော်ကထုတ်တဲ့အောင်လုပ်ပြီးသွားပါလို့ပြောအဲကျွန်တော်နေနေတော့ဘာမှပြောစရာမရှိဘူးအဲကျွန်တော်လုပ်ပြီးတာရွေးကောက်ပွဲကျလုပ်ပြီးတယ်ကျွန်တော်လွတ်လပ်လပ်တရားမျှဝေလုပ်ပြီးတယ်လုံးမိတာကိုလက်ကိုလက်ခံမယ်လက်မခံလို့မရပါဘူးလက်မခံရင်တော့ဟုတ်လားကျွန်တော်လက်ခံအောင်ကျွန်တော်ပြောရမှာပေါ့ကျွန်တော်လည်းရင်လည်းပြောပြီးသားပါဒီ question လည်းကျွန်တော်ခဏခဏရှုလို့တဲ့ question ပါပါယနေ့လည်းပဲဟုတ်လားအဲတက်လာဆိုနေဘူးအောင်ဆိုမယ်လို့အဲကောင်းတဲ့စကားတွေကြားနေရပါတယ်အဲကျွန်တော်အနေနဲ့ဘာမှပြောစရာမရှိတော့ရခင်နေရတယ်ကျွန်တော်လက်ခံမယ်လို့ပြောပြီးသားပဲနော်လက်ခံမယ်ပြောပြီးသားပြောလက်ခံမှာပေါ့ဗျာလက်ခံအောင်ပြောမှာ
โอเคပါရွေးကောက်ပွဲကြီးပြီးသွားပြီးတော့နောက်လွှတ်တော်တွေပိုင်းကျင်းပပြီးစတဲ့ခါကျရင်ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍပေါ့လေအဲရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍဘာများဆက်လုပ်ဖို့ရှိပါလဲရှင
်ဟိုကျွန်တော်ဘက်ကတော့ကော်မရှင်ကတော့ဟုတ်လားရွေးကောက်ပွဲဘာလုပ်ရမလဲဆိုဟုတ်လားကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကိုပြန်သုံးသပ်အောင်ပေါ့သုံးသပ်ပြီးတော့ဟုတ်လားဘာကြီးအာသာလဲအာသာလဲဘယ်လိုထိမ့်မလဲဒီတဲ့ကောင်းပြီးအာသာဘယ်လိုလုပ်မလဲစဉ်းစားအောင်ပေါ့အာနေနေပါလေအာနေဘယ်လိုပြင်မလဲအဲဒါရီလို့အောင်ခုလဲကျွန်တော်ပါသင်္ကန်းစားအများကြီးရပါတယ်သင်္ကန်းစားအများကြီးရကျွန်တော်တရောကိုဟုတ်လားကျွတ်တမြို့တွေးပြီးတော့ဟုတ်လားအဲကျွန်တော်ဒေါ်လေးလုပ်ပါတယ်နော်လုပ်တော့ဘာဖြစ်ရင်ဘာလုပ်မလဲဘာဖြစ်ရင်ဘာလုပ်မလဲဘာဖြစ်ရင်ဘာလုပ်မလဲအဲလိုသိပါတယ်ကျွန်တော်တို့ train လုပ်ထားတာအဲဒီထဲမှာကျွန်တော်မမျောလင့်တာအများကြီးဖြစ်သွားပါတယ်အများကြီးဖြစ်သွားတယ်နော်အဲတော့ကျွန်တော်ဘက်ကတော့ဘာလုပ်မလဲဆိုတော့ကောင်းရှင်းလုပ်ငန်းရုပ်ောက်ပဲလုပ်ပြီးဟုတ်ပဲဒီကောက်ဝဲပြီးတော့ပြီးပေါ့ဗျာအနာအဒီဘောကသုံးသပ်ပြီးတော့နောင်ရေကောက်ဝဲတွေနောင်ရေကောက်ဝဲကောက်အောင်လုပ်မလဲပဲကျွန်တော်စဉ်းစားဖို့ရှိတယ် observer report တွေဖတ်ဖို့လုပ်မယ်ဟုတ်လားကျွန်တော်ပြောပြသားပါ observer report ခေါ်တာတက်လွတ်လပ်တရားမျိုးရေကောက်ဖြစ်ကြောင်းသတိပြခြင်းလို့နေ့ကမင်းတို့ရဲ့ report ကိုနားထောင်ခြင်းလေပြီးရင်နိုင်ငံအတွက်အကျိုးရှိမယ်ဆိုရင်အသုံးချမယ်ဆိုကြပြောခဲ့ပါတယ်အဲဒီအလုပ်တွေပဲလုပ်ဆရာရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီနိုင်ငံတကာကဲခန့်လိလာကြီးအဖွဲ့ကြီးကရောဘယ်လိုများတုံ့ပြန်มาလဲဟိုဥပဒေနဲ့တွေ့တဲ့အခါမှာ
သူတို့ကချီးကျပါလေချီးကျရတယ်ကျွန်တော်မချီးကျပါနဲ့ကျွန်တော်ကော်မရှင်ဖော်ဝင်နေရစစ်စစ်ကော်မရှင်ဖော်ခွဲနေရမင်းဝင်တာနေပဲချီးကျပါဒါပဲကျွန်တော်ပြောပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်
ရွေးကောက်ပွဲကာလအတွင်းမဲ့ပေးတဲ့လုပ်ငန်းစဉ်တွေမှာပြဿနာတွေရှိခဲ့တာကိုကော်မရှင်ကလိုအပ်တယ်လို့အရေးယူမဲ့အကြောင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOE ကနေစနေနေ့သတင်းတွေကိုဆက်လက်အတန်းထုတ်လွှင့်နေပါတယ်ရှင်
ဒီရေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းမှာတော်ရရှင်များရှင်ဖီးမြန်မာပိုင်းအစီအစဉ်စနေနေ့ညနေခင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုည9နာရီအထိအစီအစဉ်ကိုတော့လိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 11565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့ရွေးကောက်ပွဲအထူးစကောပိုင်းအစီအစဉ်ကိုနားဆင်ရမှာပါ2015ရွေးကောက်ပွဲမှာ NLD ပါတီအပြတ်တက်နိုင်ခဲ့တဲ့အချိန်နေဒေါံဆန်းစုကြည်တောင်းဆိုတဲ့တွေ့ဆုံဆွေးနွေးပွဲအလားအလာအပေါ် VOA မြန်မာပိုင်းအက်ဒီတာကိုတောင်းညွန်ဦးကမြန်မာအရေးအခက်ခဲတွေဖြစ်ကြတဲ့ဒင်းစာဆရာဦးစီသူအောင်မြင့်တောက်တာရမျိုးသိန်းတောက်တာခင်မောင်ယူနဲ့အတူတွေ့ဆုံတုံးသက်ဆွေးနွေးထားတာကိုလည်းနားဆင်ရအောင်ပါရှင်
။မင်္ဂလာပါခင်ဗျာဒီ VOA မြန်မာပိုင်းရဲ့ကျွန်တော်တို့ဒီရွက်ောက်ပွဲစကပိုင်း2 season စတင်ပါပြီ။ကျွန်တော်တို့ဒီအထက်ကဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးပေးမဲ့သူတွေကတော့ဒေါက်တာခင်မောင်ယူရှိပါတယ်။နောက်ဦးစီသူအောင်မြင့်ရှိပါတယ်။ဒေါက်တာရမျိုးသိန်းရှိပါတယ်။သုံးလုံးကျွန်တော်တို့ဒီစတူဒီယိုမှာရှိပါတယ်။ဒီဆုံးကျွန်တော်ဆရာဦးခမောင်ညိုနဲ့ပဲဆက်လက်ချင်ပါတယ်။အဓိကကရွေးကောက်ပွဲလည်းပြီးသွားပြီ။ရလက်တီလည်းဇွန်တရားထွက်လာပြီဆိုတော့အဲ့တော့ရလက်ထားတဲ့ရလက်ကြီးညာတဲ့အထင်းမှာပဲဘာပြီးပြီးတော့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကအများထင်တာတဲ့မျှော်လင့်ထားတာတဲ့မေတော်ရများကြီးကိုအပြတ်တက်တဲ့အနိုင်ရလာတယ်။အဲ့တော့ဒီအချိန်ကြီးကဆရာအမြင်ပေါ့။ဘာကြောင့်လဲသူတို့စီယုံရင်းကြောင့်မလား။ထင်မထားတဲ့မဲတွေကြောင့်မလား။ဘလို့ကြောင့်လို့စားနိုင်ပါလဲ
။ဟုတ်တကယ်တကယ်တော့ဟိုဒေါ်ဆန်းစုကြည်ရဲ့ cycle လေးကတော့ကျွန်တော်လေးကိုထိရောက်သွားတော့ကျွန်တော်ထင်တယ်။ဟောပထမတော့ဟောကိုသားညိုပြောရလို့ပဲကျွန်တော်တို့ဒေါ်စုကခီးအများကြီးသွားတော့စီယုံကြီးတွေအများကြီးလုံနိုင်တယ်။သူနဲ့သူပါဝင်တဲ့ဒီဘာခေါ်မလဲအဖွဲ့အစည်းတွေပေါ့။ဥပမာအဖြစ်ကျွန်တော်အစိုးရတွေနော်အမှုပညာသမားတွေသူတို့တွေကလည်းကျွန်တော်ထိရောက်တဲ့စီယုံမှုတွေပေးနိုင်တယ်။ဟောတတိယအချက်ကတော့အဓိကတော့ပါတီကိုကြည့်ပါလူကိုမကြည့်ပါနဲ့ဆိုတဲ့အခါမှာအမှန်အရေးကြီးသွားလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုရင်ဘယ်လိုမျိုးအခြေအနေမှာကျွန်တော်ပြောင်းလဲခြင်းတိုင်ကြီးလို့သူတွေစိတ်ထဲဝင်သွားတဲ့အချိန်မှာပြောင်းလဲဖို့ကဘာလို့ပြေးမယ်ဆို NLD ပြေးမယ်ဆိုတော့ဒီမဲယုံနဲ့ဝင်သွားတဲ့ခါမှာကျွန်တော်တို့ကဘယ်ဟာမှမကြည့်တော့ဘယ်လူဘာလို့နာမည်ဘာညာတွေမစဉ်းစားတော့ဘူးလဲတခါလဲအဲ့ဒီ NLD ဒီစိတ်ခွတ်တောင်းလေးတွေ့ရိုက်တဲ့ပုံစံမျိုးတွေဖြစ်သွားတယ်လို့ကျွန်တော်တို့ကိုယ်တိုင်လည်းဖြစ်တယ်ကျွန်တော်လူကြီးတော်များလည်းကျွန်တော်မြင်ကြည့်တော့ဒီလိုဖြစ်ကြတာတွေ့ရတယ်ဒါကြောင့်ကျွန်တော်ထင်ပါတယ်အကုန်လုံးစိတ်ထဲရောကျွန်တော်ပြောင်းလဲကျင်တဲ့ဆန္ဒကြောင့်ကျွန်တော်ဒီဒေါ်စုပြောလိုက်တဲ့စကားတွေနဲ့အတူဒီလိုဖြစ်သွားလို့ကျွန်တော်ယူဆ
တယ်။ဒီနေ့မှာကျွန်တော်ကုစီသူမေးကျင်တယ်ကျွန်တော်ဒီလူမှုကွန်ရက်ဆိုရှယ်မီဒီယာတွေပေါ်မှာဟိုဒီကြက်နိုင်ပုံပြီးအမှအုလဆွေကြီးတယ်။
ဟုတ်ကဲ့
သူကသူ့နေကအမှကိုသူ့နိုင်ပါတယ်တဲ့ဘူဂျုံဆန်းကိုသူမနိုင်ခဲ့တာပါတယ်လို့ပြောသွားတယ်။ဒါကြောင့်ဘူဂျုံဆန်းအိမေ့ရှော့လားဘယ်လိုကြောင့်လို့ထင်ပါလဲ။
အဲ့ဒီဥစ္စာကတော့ကျွန်တော်တို့ဟိုနှစ်ပိုင်းခွဲပြီးတော့ဟိုဗါလဲပြောကျင်တယ် NLD အခုလိုအကြီးကျယ်နိုင်သွားတဲ့ကိစ္စပေါ့တပိုင်းကတော့တိုင်းဒေသကြီးတွေတပိုင်းကတော့ဒါပြည်နယ်တွေမှာပေါ့နော်တိုင်းသားဒေသတွေမှာအဲ့တော့ပြည်နယ်တွေမှာကြားတဲ့ခါကျတော့ဟိုတချို့လူတွေဥမာစာပေးလုပ်တာတွေလည်းရှိတယ်နောက်ကျွန်တော်တို့ဆိုရင်လည်း UO လေးပေါ့နော်ကြည်တာပေါ့ UO လေးကြည်တဲ့ခါကျတော့အဓိကပြိုင်ဘက်ကတော့နှစ်ခုပဲဒီခိုင်ဖြိုးနဲ့ဒါ NLD ပဲတခြားပါတီတွေပေါ်လာပေမဲ့သူတို့ကိုစီးသန့်ဟိုပြည်သူလူထုကမဲပေးဖို့ဆိုတဲ့အကြောင်းချက်တွေသိမပေါ်ဘူးပြောမယ်ဆိုရင်ဒီနှစ်ခုပဲရှိတယ်တစ်ခုကတော့အာဏာပိုင်နဲ့ဆက်ဆက်လို့တစ်ခုကတော့ပြည်သူလူထုထောက်ခံလို့အဲ့တော့ရုပ်ောက်ပွဲစားလွတ်လွတ်လပ်လပ်ဖြစ်ခဲ့ရင်ဒါကျွန်တော်တို့သိကြဖို့သိတာကတော့ဒီတိုင်းဒေသကြီးတွေမှာကတော့ NLD ကအပြတ်သတ်နိုင်မယ်ဆိုတာဒါကျွန်တော်တို့ကတော့ဒါဟိုရိုးရိုးရှင်းရှင်းပဲနားလည်ထားတယ်ဒါပေမဲ့တစ်ခုပဲဒီပြည်နယ်တွေမှာအခုကအကြီးကျယ်နိုင်တယ်ပြည်နယ်တွေမှာဘာလို့နိုင်လဲကျွန်တော်တို့ကဆန်းစစ်ကြည့်တယ်တိုင်းသားပါတီတွေတချို့မဲတချို့ရလိမ့်မယ်လို့ကျွန်တော်တို့ကထင်ထားတာဟုတ်ထင်ထားတော့အဲ့ဒါကိုအခုပြီးသွားတဲ့ခါကျတော့မှကျွန်တော်တို့မေးကြည့်တယ်မြန်းကြည့်တယ်ခွဲခြားစစ်ဖြာကြည့်တော့အဲ့ဒါမှာတွေ့ရတဲ့အချက်တွေကဟိုဘယ်လိုဖြစ်သွားသလဲဆိုတော့အဲ့ဒီတိုင်းသားပါတီတွေဆိုတဲ့ဟာကဟိုဘာလဲအများစုပေါ့နော်ရခိုင်ကလွဲရင်နှစ်ပါတီစီကွဲနေတယ်အဲ့ဒါတစ်ချက်နောက်တစ်ခုကဒီတိုင်းသားပါတီတွေရဲ့ပြည်လူထုကိုမဲထည့်ဖို့မဲဆွယ်မှုတွေမှာ policy ဘိုင်းဆိုတာတိတ်ပြီးတော့ဟိုအသုံးပြတာမတွေ့ရဘူးဆိုတော့ NLD နဲ့သူတို့နေရလဲ policy ချင်းတိတ်မကွာဘူး federal ပြည်ထောင်စုတည်ဆောက်မဲ့ပါညာပဲဆိုတော့သူတို့မျှော်လင့်တာကဥပမာရှမ်းဆိုရင်ရှမ်းဖြစ်တယ်ဆိုရင်ရှမ်းပါတီကိုမဲပေးမယ်လို့သူတို့တွေကအဲ့လိုမျိုးယူဆတာကြတယ်မွန်ဆိုရင်မွန်ပါတီကိုမဲပေးလိမ့်မယ်ဒီလိုမျိုးသူတို့ယူဆပြီးတော့မှသူတို့ကယူကောက်ပွဲဝင်တယ်ဆိုတော့ဒါပေမဲ့တကယ်တကယ်လက်တွေ့မှာဖြစ်တဲ့အခါကျတော့NLD ရဲ့အဲ့မှာသွားပြိုင်တဲ့အခါကျတော့ NLD ကဗမာတွေသွားပြိုင်တာမဟုတ်ဘူး။သူကမွန်ပြည်နယ်မှာသွားပြိုင်တဲ့ NLD အမတ်တွေကမွန်နေ။ရှမ်းပြည်နယ်မှာသွားပြိုင်တာကလည်းရှမ်းနေ။ရခိုင်ပြည်နယ်မှာပြိုင်တာကလည်းရခိုင်နေ။ဆိုတဲ့အခါကျတော့ဟိုဒီ NLD ရဲ့ဝင်ပြိုင်တဲ့အမတ်တွေကဒီတိုင်းသားအမတ်တွေကိုယ်တိုင်လည်းဖြစ်တယ်။ NLD ဆိုတဲ့အားကိုလည်းရတယ်။ဒေါ်စန်းစုကြည်ဆိုတဲ့ image ကိုလည်းရတယ်။ဆိုတဲ့အခါကျတော့သူတို့ကပူပြီးတော့အားသာပြီးတော့မှမဲတွေကပူရတယ်။နောက်တစ်ချက်က ဒီ2020ကပေါ်လာတဲ့ပါတီတွေအများစုပေါ့အဲ့ဒီတော့တိုင်းသားပါတီတချို့ပေါ်လာတယ်အဲ့ဒီပါတီတွေကအဲ့ဒီချိန်တုန်းကတော့တခြားဘက်ပါတီမှမရှိတဲ့ခါကျတော့ပြည်ခိုင်ဖြိုးထက်ကိုသူတို့မဲရပြီးတော့နိုင်တာလေရှိခဲ့တယ်အဲ့ဒါမျိုးတွေဒါပေမဲ့အဲ့ဒီပါတီတွေကငါးနှစ်တာကာလမှာအစိုးရနဲ့တပူးတတွဲလုပ်တယ်နောက်ဟိုပါလေအစိုးရရာထူးတွေယူတာတွေရှိတယ်ဝန်ကြီးရာထူးတွေပါလေယူတဲ့ခါကျတော့အ ဒီလိုမျိုးပြောတာဆိုတော့ဒါကသူတို့ဥမာဗာလေတီဘောအမတ်ဦးရဲထွန်းကိုယ်တိုင်ပြောတာဒါပမာတပည့်တွေပဲဘာညာဆိုပြီးတော့မှပြည်သူလူကဆွဆွဲတာတွေရှိတယ်ဒါပေမဲ့တကယ်တကယ်လက်တွေ့မှာလည်းအဲ့လိုအချက်လက်တွေရှိတယ်ဆိုပြီးတော့မှပြောတာတွေလည်းရှိတယ်အဲ့လိုအချက်လက်တွေအကုန်လုံးပေါင်းစုံလိုက်တဲ့အခါကျတော့တိုင်းသားပါတီတွေကမဲရတာနေသွားတယ်မဲရတာနေပြီးတော့ NLD ကသာပဲအပြတ်သားနိုင်သွားတယ်လို့ထင်တယ်အဒီထဲမှာပို့ပြီးတော့မှပတ်မှုပြီးတဲ့အကြောင်းအရာတွေကတော့ ਉਗਨਾ ਬਿਓਦਰ ਮੈ ਸਵੇਰੇ ਨੀ ਨੀਨਾ ਸਨਿਤ ਦੇ ਬੋ ਨੋ ਅਸੋਂ ਬਿਊ ਦੇ ਸਲੋਗਨ ਦੇ ਪੀਰੋ ਮਾ ਤਰੋ ਹੋ ਖੀ ਦੀ ਬਾਰੇ ਤਵਾ ਮੈ ਸੋ ਬੇਨਿਆ ਮਾ ਬਾ ਲੋ ਮੈ ਸੋ ਰੇ ਯੂ ਛੇ ਮੂ ਦੇ ਧਾਰੀ ਆ ਰੋ ਸ਼ੀ ਮਾ ਬੋ ਧਾਰੀ ਨੇ ਪੱਤਲ ਲੋ ਲੈ ਜਨਰੋ ਤੋ ਤਦੇ ਨੇ ਤੀ ਯਾ ਦਲੋ ਸੋ ਯੇ ਨੌਕ ਕੁਏ ਮਾ ਜੀ ਨਕੂ ਸਲੋਂ ਕੋ ਅਚਾਂ ਬੇ ਕੰਪਨੀ ਦੀ ਬਾਰੇ ਰੋ ਸ਼ੀ ਦੇ ਲੋ ਰੋ ਧਾਰੋ ਪਿਓ ਜਾ ਰੋ ਬੋ
ਓਕੇ ਅਕੂ ਦੀ ਯੂਕਾ ਬੋ ਯਾ ਲਕ ਕੋ ਚੀ ਮੈ ਸੋ ਲੋ ਸ਼ੀ ਨੋ 1990 ਕੁ ਨੀ ਕਾ NLD ਅਪਿਆ ਤਾ ਨਾਈ ਗੇ ਦਾ ਦੇ ਕੋ ਤਾ ਮੈ ਸੋ ਰੇ ਚੀ ਨੀ ਮਿਓ ਟੁਈ ਨੀ ਆ ਵਾਰੇ ਕੁ ਯੇ ਮਿਓ ਤੈ 1990 ਚੀ ਨੀ ਨਾ ਸ਼ੀ ਮੀ ਰੋ ਬਲੂ ਗਾ
ကျွန်တော်မြင်တာတော့1990ရွေးကောက်ပွဲတက်ကိုပို့ပြီးတော့နိုင်အဲအထူးသဖြင့်ပေါ့လေအဓိကသူကနိုင်ငံရေးဆူနာမီလိုဖြစ်သွားတယ်အဓိကဒီပြည်နယ်တွေကိုထိုးပေါက်ပြီးတော့ဝင်သွားတဲ့ဒီလှိုင်းလုံးကတော်တော်ကြီးတယ်လို့ကျွန်တော်မြင်တယ်အဲ့ဒီအခါကျတော့ခုနပြောလို့ပြည်နယ်တွေမှာမထင်မှတ်လောက်အောင်ပေါ့လေဟိုတိုင်းသားပါတီတွေအတွက်နေရာဟာကျင်းမြောင်းသွားတာကိုတွေ့ရတယ်အဲ့တော့အဲ့ဒီအပိုင်းနဲ့ပတ်သက်ရင်တော့ကျွန်တော်တိုင်းသားပါတီတွေကိုကျွန်တော်နည်းနည်းအကြံပေးချင်တာကခုနကသူအောင်မြင့်ဆွေးနွေးသလိုပဲနော်တိုင်းသားပါတီအနေနဲ့ဒီကာလမှာပြန်ပြီးတော့ကိုပါတီအနေနဲ့ကိုပြန်သုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့နောင်လာမဲ့2020ရွေးကောက်ပွဲမှာဟလာဘလို့ပြင်ဆင်ပြီးတော့ဟလာပခုံးချင်းရှင်နိုင်အောင်ဘလို့လုပ်မလဲဆိုတော့စနစ်တကျဟိုပြင်ဆင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကခုနကသားညီကိုဆွေးနွေးတဲ့အထက်မှာပါတယ်ကျွန်တော်တို့ဟိုအဓိကပေါ့လေဒီရွေးကောက်ပွဲကိုအဓိကတွန်းအားဖြစ်စေတဲ့အကြောင်းလေးကိုစဉ်းစားတဲ့အခါမှာကျွန်တော်မြင်တော့ဘုံဆန်းစုကြည်အပေါ်မှာနော်ပြည်သူလူထုရဲ့ယုံကြည်မှုနော်အားကိုးမှုတန်ဖိုးထားမှုအဲ့ဒီအချက်ဟာအဓိကကြတယ်လို့ကျွန်တော်ကတော့မြင်တယ်နောက်တစ်ချက်ကတော့ဟိုပြည်သူလူထုပါဗျာလွန်ခဲ့တဲ့9နှစ်ကတည်းကစရင်အခုချိန်မှာပုံပြီးဆင်းရဲလာပုံပြီးကြက်ခဲလာပုံပြီးဒုက္ခရောက်လာအဲ့ဒီအခါကျတော့သူတို့ဟာ1962ခုနှစ်နောက်ပိုင်းဒီအနာရှင်စနစ်ရဲ့ပုံစံအမျိုးမျိုးကိုရင်ဆိုင်ခဲ့ရပြီးတော့နောက်ဆုံးဒီစစ်တပ်အုပ်ချုပ်မှုကနေပြောင်းပြီးတော့အုပ်ချုပ်တဲ့အစိုးရလက်ထက်မှာလည်းပဲသူတို့ဘဝဘာမှထူးခြားလာတာမတွေ့ရအောင်အဲ့ဒီအခါကျတော့သူတို့ကမြုံလင့်စရာပါလဲဆိုတော့ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပွဲဖြစ်တယ်အဲ့ဒီအခါမှာသူတို့ရဲ့မဲဒီအားလုံးကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပုံအော်ပြီးပေးပလိုက်ပြီးတော့အဆက်ဆက်အုပ်ချုပ်လာတဲ့စစ်အနာရှင်တွေနဲ့သူတို့ရဲ့ဟိုအຫນွယ်တော်တွေအဆက်အຫນွယ်တွေနိုင်ငံရေးရဒဏ်ခတ်လိုက်တယ်လို့ကျွန်တော်ကတော့မြင်တယ
်။ဟုတ်ကဲ့ဗျာကျွန်တော်အခုရွက်ောက်ပွဲရလန်တဲ့တစ်ဆက်သေးပါဦး။အခုရွက်ောက်ပွဲရလန်တစုံတရာထွက်လာတဲ့အခါမှာဒွန်ဆန်းစုကြည်ကဒီသမရထံကောကာဝေးဦးစီးချုပ်ထံကောလွတ်တော်ပထထံကောစာရီပို့ပါတယ်။အဓိကတော့ဒီသူတို့သူ့အနေနဲ့တွေ့ဆုံဆွေးနွေးလိုတယ်ဆိုတဲ့လက္ခဏာပါ။ဒါပေမဲ့သူတို့ပြန်လာတဲ့ဘုဘကပြန်လာတဲ့အနေအထားတွေရှိပါတယ်။စပြန်လာတဲ့အနေအထားမှာသူတို့ကတော့လက်ရှိရွက်ောက်ပွဲလုပ်ငန်းစဉ်တွေအားလုံးပြီးဆုံးသွားတဲ့အချိန်ဒီကာလတစ်ခုမှာတုံ့ပြန်ဆိုတော့ဆရာအိပြန်စာရည်နဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
။ဟောတကယ်တကယ်တော့ तू ကပြန်စာမတိုင်ခင်မှာဆိုစာရည်တဲ့အချိန်မှာကပြဿနာစဖြစ်တယ်လေ။တချို့လူတွေကတော့ဒါကြီးကမရေးသင့်ဘူးပေါ့။ဒါဆိုအချိန်သိစောနေတယ်ရလာလည်းမသိသေးပါဘူးပေါ့။မဟုတ်ဘူး။ရလာလည်းသိဒါမသိတာထက်ကိုဒီ prepare လုပ်ရမယ်ဆိုတော့စုကလုပ်တော့တယ်။အချိန်ကလည်းသိအများကြီးမကြံတော့ဘူး။အဲ့တော့ဒီရွေးကောက်ပွဲရလာတွေကို MBC ကနေပေါ့ကြီးညာတဲ့အချိန်မှာတကယ်တည်းတရားဝင်ဖြစ်မှာအဲ့ဒါပြီးတော့မှကျွန်တော်တို့ရက်40တွင်းပါလေတရားစွဲခွင့်တို့ပါရှိတယ်အဲ့ဒီဟာတွေအကုန်လုံးကရွေးကောက်ပွဲနဲ့ဆိုင်တဲ့ဟာပဲအဲ့ဒါပြီးမှတွေ့မယ်လို့ဆိုတဲ့သဘောမျိုးဖြစ်နေရင်ပို့ဆုံးမှာပေါ့နော်ကျွန်တော်တို့ကဒီရွေးကောက်ပွဲရလတ်တွေအကုန်လုံးကြီးညာပြီးတဲ့နောက်မှာလုပ်မယ်ဆိုတဲ့ဟာလေးပေါ့ဆွေးနွေးပွဲလုပ်မယ်ဆိုရင်တော့ကိစ္စမရှိပါဘူးအဲ့လောက်ဆိုရင်တော့နည်းနည်းလေးစောင့်နိုင်တော့ပေါ့နောက်တစ်ပတ်လောက်ဆိုရင်တကယ်တည်းပြီးစင်ပြီပေါ့လေအဲ့ဒါအခုအချိန်မှာတော့ကျွန်တော်ထင်ပါတယ်ဒီအကုံကပွင့်လင်းမြင်သွားစွာနဲ့
ပြောစရာရှိပြောကြပါလို့စရာရှိလောက်ကြပါပြောစုကလည်းဒီဟာကိုသူ့အနေနဲ့သူ့တော်ထားလဲဒါကိုသူကြီးညာတဲ့နေလို့ကျွန်တော်ထင်တယ်အတူဘယ်လိုပြန်ရလာပြီလဲဒီအကြောင်းတွေကိုဘယ်လိုပြောနေကြလဲဆိုတာကိုပြည်သူကအများအားနားဆွင့်နေကြလာပဲဒါကကျွန်တော်တို့နောက်ထပ်သွားမယ်ငါးနှစ်အတွက်ကိုပရီပရေရှင်ပဲအမှန်အရေးကြီးပါတယ်ဟုတ်ကဲ့ကျွန်တော်ကခုတည်းကဆောက်ကုံအောင်ပြောသွားတဲ့လူပဲခုနကတကယ်တမ်းသူအပိတ ြမှာလဲ
ဟုတ်ကျွန်တော်လည်းအဲ့ဒါလိုပဲနားလဲပါတယ်ဘာဖြစ်လို့လဲဆိုတော့လောလောဆယ်ဒီမဲရက်လက်နဲ့ပတ်သက်လို့ပေါ့လေဟုတ်ပါတယ်ဒီ approve လုပ်တယ်ဆိုတာက UC ကဒါ approve လုပ်တာနိုင်ငံတကာမှာလည်းဒီလိုပါပဲဒါပေမဲ့နိုင်ငံတကာမှာကြာတော့ဒီမဲရက်လက်တွေဒါထုတ်လို့ပြီးသွားပြီဆိုရင်အကြမ်းပြင်းပေါ့နော်အကြမ်းပြင်းဆိုတာလည်းတကယ်တော့အမှန်နဲ့တော့အတူတူပါပဲ approve လုပ်တယ်ဆိုတာနောက်တစ်ဆင့်ပါပါဒါကတော့အဲ့ဒီရက်လက်တွေသိပြီးဆိုရင်သက်ဆိုင်ရာဥမာအမေရိကန်လိုပဲဆူဆူပေါ့နော်ရှုံးတဲ့ဟိုသမရကနေပြီးတော့သမရလောင်းကနေပြီးတော့မှချက်ချင်းဖုံးဆက်ပြောတာတွေပါလေဒါလုပ်တာပဲအသေးသေးရက်လက်ပေါ့နော်ကိန်းကနံဘလောက်ထွက်လာမှဟိုကျွန်တော်ပြောမယ်ပါညာဘယ်သူမှမလုပ်ကြပါဘူးဒါကြီးကသေချာနေတဲ့ကိစ္စပဲအခုဆိုရင်လည်းသေချာနေတဲ့ကိစ္စပဲဒီ UEC ကဟိုကြီးညာသမှုမပြုတ်သေးခင်ပေါ့နော်ဘာလို့သေချာလို့ကျွန်တော်တို့ပြောရလဲဆိုတော့အပြောင်းလဲကတိတ်များများဆဆမဖြစ်နိုင်ဘူးဒီထောင်ကနံမှာဆိုရင်လင်းကားခုတော့မဖြစ်နိုင်ဘူးနည်းနည်းလေးပဲရှိလိမ့်မယ်ဒါမသေးကြမရေရာတဲ့နေရာလေးတွေပေါ့ဟိုဘာလို့ဆိုလှုပ်ထားတဲ့စနစ်ကအောက်ခြေမဲယုံမှာဆိုရင်အကုန်လုံးကစောက်ကြည့်ထားတယ်လက်မှတ်တွေထိုးထားတယ်ဆိုတော့ခဏပေါင်းတဲ့အဆင်ပဲရှိတယ်ခဏပေါင်းတာမှားတယ်ဆိုရင်လည်းနည်းနည်းပါးပါပေါ့ဆိုတော့ဒီဥစ္စာရှိထားပြီးသားဆိုရင်ဒီလိုမျိုးတွေ့ဆုံမှုတွေပါလေဆိုတော့စောစောစီလှုပ်တင်တယ်အကြောင်းရင်းကဘာလဲဆိုတော့အရေးကြီးဆုံးအကြောင်းရင်းကဒီလိုအပြောင်းလဲမျိုးဆိုတာ1962ကနေစလုံးဝမရှိခဲ့ဘူးလုံးဝမရှိခဲ့ဘူး2020ခုနှစ်မှာအစိုးရပြောင်းလဲတယ်ဆိုတဲ့ဥစ္စာကဒါတက်မလို့အစိုးရကနေပြီးတော့မှတာဝန်ပေးလိုက်တဲ့လူတယောက်ချင်းစီကိုသူကလွှဲပေးလိုက်တာဟိုပွင့်လင်းပြောမယ်ဆိုရင်တော့ဒါတာအကုန်လုံးဒီအစိုးရအဖွဲ့ဝန်ကြီးတွေရောခေါင်းတက်မလို့ခေါင်းဆောင်တွေရောသူတို့နှုတ်ကနေကိုကျွန်တော်တို့ဝန်ခံတာရှိတယ်ဒါလူတိုင်းလည်းသိနေတယ်ဘုရုံမူကြီးတန်းရွှေကိုယ်တိုင်ကကဲဦးသိန်းစင်ကိုသမရလုပ်ပါသူရောက်ရှင်မန်းကိုလွတ်တော်အုပ်ထားလုပ်ပါဆိုတော့ဒီလိုနေရာပေးသွားတယ်ဆိုတာသူတို့ကိုယ်တိုင်လည်းဝန်ခံတာအဲ့ဒီအပြောင်းလဲအခုပြောင်းလဲကြတော့မဟုတ်ဘူးနှစ်ပေါင်းများစွာဖြစ်ခဲ့တဲ့ဟာတွေရှိတယ်ရှိတဲ့ခါကျတော့ဒီကျွန်တော်တို့တိုင်းပြည်ရဲ့ဟိုတယံဇာတဆိုင်ရာကိစ္စတွေယင်းနှိမ့်နမှုဆိုင်ရာကိစ္စတွေအကုန်လုံးပေါ့နော်ဒီအကုန်လုံးကိုကျိုးစည်းပွားနဲ့ဆက်ဆက်နေတာတွေအကုန်လုံးကဒီချိန်မှာလွှဲပေးရတော့မယ်ဆိုတော့ဒါနှစ်ပေါင်း960ဒီဘက်လက်မှာရှိတာဆန့်ကျင်ဘက်အင်အားစုတွေကဘယ်သူမှမြင်ရတာမဟုတ်ဘူးဘယ်သူမှသိတာမဟုတ်ဘူးဘာတွေလုပ်ထားမှလည်းဘယ်သူမှမသိဘူးအဲ့တော့အဲ့လိုအခြေအနေမျိုးကိုရင်ဆိုင်ဖို့ဆိုရင်တော့စောစောစီစီလှုပ်ထားဖို့လိုတယ်ပြီးတော့မှဂျားကာလာတည်ငြိမ်ရေးဆိုတာမလိုလားအပ်တဲ့ပြဿနာဆိုတာကလည်းဟိုဖြစ်နိုင်ခြေတွေအများကြီးရှိတယ်ဆိုတော့ဒီမဲရလက်ကိုဟိုမလိုချင်လို့ပေါ့နော်တချို့လူတွေကဟိုဗာလဲဆန္ဒများပြလိမ့်မလားအနောက်ရှက်များပေးလိမ့်မလားအဲ့လိုအခြေအနေမျိုးတွေအကုန်လုံးကိုတားဆီးကာကွယ်ဖို့အတွက်ဆိုရင်တစ်ဖက်ကနံပါတ်1အချက်ကအသိမှတ်ပြုဖို့လိုတယ်အသိမှတ်ပြုပြီးရင်တော့စောစောစီစီတွစ်ဆုံလာတယ်ဆိုတာဒီအကူပြောင်းကာလအပြောင်းလဲကာလအတွက်တော့ကျွန်တော်ထင်တယ်အကောင်းဆုံးပဲတိုက်ပြီးတွေ့အကောင်းဆုံးပဲလို့ထင်ပါတယ်
ဟုတ်ကဲ့အခုလိုတွစ်ဆုံစူနီတောင်းတယ်ဆိုရဘက်ကဟောတုံ့ပြန်တာသူတို့အချိန်ကာလတစ်ခုယူမဲ့သဘောမျိုးပြောပါတယ်ဒါပေမဲ့အခုလာမဲ့15နှစ်ကြာတော့သမရဦးသိန်းစင်ကနိုင်ငံရေးပါတီအားလုံးနဲ့သူတွေ့ဖို့စီစဉ်နေပါတယ်အဲ့တော့အဲ့ဒီအချိန်တွေကဖြစ်သည်မဖြစ်သည်ကိုရေမျိုးသိန်းပြောပြပါပါ
ကျွန်တော်ကတော့ဒီဥစ္စာနည်းနည်းတော့ဟိုအစိမ်ပေါ်မတည့်ဘူးလို့ကျွန်တော်ကမြင်တယ်ဥပမာလက်တော့ကျွန်တော်တို့2015ရွေးကောက်ပွဲလုပ်လိုက်တယ်ဒီရွေးကောက်ပွဲမှာဒီနေ့အထိထွက်တဲ့ရလဒ်တွေအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်တက်နိုင်သွားပြီဒီနေ့ဆိုရင်ဒါသမရလေအမျိုးသားဒီမိုကရေစီဘောကြကရွေးလို့ရပြီဒုတိယသမ္မတလည်းရွေးလို့ရပြီလွှတ်တော်ဥက္ကဋ္ဌတွေရောဒုတိယဥက္ကဋ္ဌတွေရော
ရွ
ေးရလို့ရပြီဆိုတဲ့အနေအထားသိကြသွားပြီအဲ့တော့ဒီလိုအခြေအနေမျိုးမှာဟဟလာနိုင်ငံတော်သမ္မတအနေနဲ့ခုနကကိုစီတော်မြင့်ပြောသလိုပဲဟဟလာကျေးဇူးတင်တဲ့အကြောင်းဂုဏ်ယူတဲ့အကြောင်းစကားပြောဖို့ကောင်းဥပမာအမေရိကန်သမ္မတဖုံးဆက်ပြီးပြီဟဟလာပြင်သစ်သမ္မတလည်းဖုံးဆက်ပြီးပြီဟဟလာကျွန်တော်တို့တိုင်းပြည်ထဲမှာရှိတဲ့ဟဟလာသမ္မတကဘာမှကိုဂုံပြူတာမျိုးမရှိဘဲနဲ့ဟဲ့လားနိုင်ငံသားတိုင်းပြည်ကသမရတွေကဂုံပြူနေတယ်ဆိုတာလေတိတ်ပြီးတော့ဟိုအစီအမောမတက်ဘူးလို့ကျွန်တော်ကမြင်တယ်အမှန်တကယ်ကနိုင်ငံတော်သမရအနေနဲ့တကယ်တမ်းတွေ့ရမှာဒေါံဆန်းစုကြည်နဲ့အမြန်ဆုံးတွေ့တဲ့နယ်လို့ကျွန်တော်ကမြင်တယ်အဲကျွန်တော်နိုင်ငံရဲ့အနေအထားဘာနဲ့တူလဲဆိုတော့ဟိုအထူးကျမှတ်ကုသခန်းလေးကိုရောက်နေတဲ့လူနာတစ်ယောက်နဲ့တူကျွန်တော်တို့တိုင်းပြည်ကအခုချိန်မှာဟဲ့လားကိုကူကူပြန်ကြည့်လိုက်တဲ့ခါကျတော့အရှိတောင်အရှာမှာအစင်းရဲ့အမွဲတွေဆုံးနိုင်ငံဖြစ်အဲ့ဒီကကြတော့ဒီအချိန်ဒီမျိုးမှာတကယ်သာတိုင်းပြည်နဲ့ပြည်သူလူထုရဲ့မျက်နှာကိုကြည့်နေတိုင်းပြည်နဲ့ပြည်သူလူထုရဲ့အကျိုးကိုကြည့်တယ်ဆိုရင်ကျွန်တော်တို့ကအမြန်ဆုံးကျွန်တော်တို့တိုင်းပြည်ရဲ့အကြက်အတဲတွေစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်ဖို့အတွက်သမရကာဝေးဦးစီးချုပ်နဲ့ဒေါံဆန်းစုကြည်အမြန်ဆုံးတွဲဆောင်တဲ့နယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့ဟလာအခြားနိုင်ငံရေးပါတီတွေနဲ့ကြိုတင်တွဲဆောင်တာဟာတပြည့်ကျွေးချက်တစ်ခုများရှိတာ
အဲ့ဒီရွေချက်ကိုအကြောင်းပြုပြီးတော့ဟလာနိုင်ငံရေးရလက်ကွက်တခုလုပ်ဖို့များကြံ့ရွယ်သလားဒီလိုတန်တရားဖြစ်เสียအနေထားတွေတော့တွေ့နေရတယ်လို့တော့ကျွန်တော်ကမြင်နေကြကျွန်တော်ကတစ်ချက်မေးချင်တာကသူတို့ဒေါ်စန်းစုကြည်နဲ့တွေ့ဖို့ဟိုဆရာတို့ကလူလာတယ်ဒါပေမဲ့တစ်ဖက်မှာအရင်ကတော့ကျွန်တော်ပြဿနာတွေကျွန်တော်ကြားခဲ့ဘူးတယ်ဥရှိမှသူရောက်ရှိမှကြတိကြဆိုလို့ရှိရင်သူဒေါ်စန်းစုကြည်
ဒီလိုလားတဲ့အရာစုတော့နတ်စကိမလိုတဲ့အရာစုတွေရှိနေနိုင်မှာလေခိုင်မှာအဲ့တော့အဲ့ဒီအနေအထားဆိုတာတစ်ပေါ့လေကျွန်တော်များဖြင့်ဟိုမလိုလားတဲ့အစိတ်ပိုင်းတွေလည်းရှိနိုင်တယ်နောက်ပြီးတော့မနစ်တက်တဲ့အစိတ်ပိုင်းတွေလည်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်နားလေတာတတ်မလို့မှာသူကအမိတ်နဲ့ပဲအုပ်ချုပ်တာအဲ့ဒီအတွက်ကြောင့်မလို့တတ်မလို့မှာတတ်မလို့ကာကွယ်ဦးစီးချုပ်ရဲ့အဆုံးဖြတ ကျွန်တော်တို့ကြည့်နေတွေ့မယ်ဆိုတဲ့ကိစ္စကိုကန့်ကွက်မယ်လို့မရှိဘူးလို့ကျွန်တော်ကမြင်တယ်တမတော်အနေနဲ့အဲ့ဒီတဲ့ပုံစုတာအောက်ခြေတမတော်သားတွေနဲ့တမတော်သားမိသားစုဝင်နေဆိုလို့ရှိရင်ကျွန်တော်အများဖြင့်ပို့ပြီးတော့တောင်မှလူလားမယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုပဲနိုင်ငံတော်တမနာအနေနဲ့ကြည့်မယ်ဆိုရင်ကျွန်တော်အများဖြင့်နိုင်ငံတော်တမနာလက်ရှိရွေးကောက်ပွဲရလတ်အပေါ်မှာလေသူက
Siabe, La Gangwe, Sanchi, Pazi, Janomi Apino, Tiny Nepidulu, a Joe, she should be all. Machimani, do it in it, Janomi, Amya Lopez in it.
The Chetan Johnson said, Lomi Janaga, a good Yuka way, Yaladi, Gone, Poy, that to be General Titanangalo, Pika Yasi, and see Sajo Gala Shiva, to Sajo at the Boya Swing, Yakuza, German, and Asuni way, Loam, any time you came out.
ပြောမှာနော်အာနာလွှဲပြောင်းကာလမှာတည်နေလို့ဖြစ်နေတယ်ဟုတ်တယ်ဒီအချိန်ဒီတဲ့ပတ်သက်လို့ဟောဦးစီးတော်အမြင်အမြင်လေးပြောပါလားတဲ့တော့လည်းပတ်သက်အခုသူတို့စီမှာကဟိုငကူတွေကဒါစိုးရင်ခဲ့တဲ့ဟာပေါ့နော်ကျွန်တော်တို့လည်းဒါကိုအမြဲတမ်းအကဲခံနေတယ်အဲ့ဒါဘာလဲဆိုတော့အခုလုံးစည်ကတော့အချမ်းမင်းဆိုရှင်းတယ်ဒါငကိုင်တိုင်းသားတွေရဲ့ဒီအစိုးရနဲ့တတ်မလို့ရေပြီးတော့မှငကိုင်ပါတီ
င်ငံရေးပါတီတွေထဲကဘသူ့ကိုယူมาလဲဒါနဲ့ပတ်သက်ရင်ကျွန်တော်မြင်တာကတော့ရှေ့ပိုင်းမှာအစိုးရပေါ့နော်အစိုးရတာဝန်ရှိတဲ့လူတွေအကုန်လုံးကသူကဘာလုပ်လဲဆိုတော့ဒီ NLD လိုပြည်သူလူထုထောက်ခံတဲ့ပါတီကြီးကိုတိတ်အေးမပါတဲ့သဘောမျိုးဖြစ်အောင်ဆိုပြီးတော့မှတခြားသောပါတီတွေကိုသူကဆွဲထည့်တယ်ဆွဲထည့်တော့ဒီပါတီတွေကိုကျွန်တော်တို့အကုန်သိနေတယ်2010တည်းကကျွန်တော်တို့အကုန်သိနေတယ်အဲ့ဒါဘာတွေလဲဆိုတော့အလန်ရှုပါတီတွေရှိတယ်ပါတီထောင်ထားပြီးတော့မှအခွင့်အလမ်းရှာစားတဲ့လူတွေရှိတယ်နောက်တချို့တွေကြတော့လဲအစိုးရကိုယ်တိုင်ကဒါလေးကိုဘာလဲတီထောင်ထားခိုင်းပြီးတော့မှဒီပါတီတွေများနေအောင်ပေါ့အဲ့တော့ဟိုတော့ဆိုပြောခဲ့တယ်လေတုံဆန်းစုကြီးတွေ့ဆုံခွင့်တခါတောင်းတော့ဟိုသမ္မတဦးသိန်းစင်ပြောခဲ့တာရှိတယ်ပါတီတွေအများကြီးပဲတဲ့တုံဆန်းစုကြီးကဒီပါတီဥက္ကဋ္ဌအနေနဲ့ကျွန်တော်တို့တောင်းဆိုတယ်တွေ့ဖို့တောင်းဆိုတယ်ဆိုတော့တခြားပါတီတွေကဟိုလစ်လူရှုသူလိုဖြစ်သွားမယ်ဆိုပြီးတော့မှအဲ့ဒါမှ22ပွင့်ဆိုင်တွေ့ဆုံတာတို့အမျိုးမျိုးသူတို့တွေရရှောက်လုပ်တယ်ဆိုတော့အဲ့ရှောက်လုပ်ဖို့အတွက်ကိုဒီပါတီတွေကိုအဆုံးချနေတာဒီပါတီတွေကိုအဆုံးချတချို့ပါတီဆိုတော်တော်လေးကိုဟိုအဆင့်တန်းနေပါတယ်ဒါကျွန်တော်တို့ပွင့်လင်းပြောတာပါဟိုတော်တော်လေးကိုဟိုဆူဆူဝါပါတီတွေလည်းရှိပါတယ်အဲ့တော့အခုသမရကဒီပါတီတွေပါတီနဲ့ပဲတွေ့ပြီးတော့မှဒီတိုင်းကိုဆက်လုပ်မယ်ဆိုရင်သူလုပ်တဲ့ဒီ NCA ဆိုတဲ့ဥစ္စာကတစ်ဖက်ကလက်နက်ကိုင်တိုင်းသားတွေလည်းသဘောကျတာဖြစ်လာမှာမဟုတ်ဘူးတစ်ဖက်ကအခုတိုင်းပြည်မှာပြည်သူလူထုကတာဝန်ပေးလိုက်ပြီ NLD ပါတီပေါ့ဒီလိုပါတီကြီးနဲ့ပြည်သူလူထုကလည်းကျိုက်နှစ်သက်တဲ့ပုံစံဖြစ်မှာမဟုတ်ဘူ
းเนาะဘုံစီဆောင်ညွှန်ပြောတာ93လုံးပါလေကျွန်တော်ဒီ
ကိုအမြဲတမ်းလွတ်တော့ဟုတ်တယ်
ညိုသားညီလာ
ညိုသားညီလာ
ကခါမှာကျွန်တော်တကယ်တော့ညိုသားညီလာလာလောက်တဲ့ဟာတဲ့အဓိကရည်ချက်ကတဲ့ကျွန်တော်တို့ဒီမဲရွေးလိုက်တဲ့ဟာအဓိကရည်ချက်ကဘာလဲဆိုရင
်ဖွဲ့စည်းပုံ
ဆွဲဖို့ဆိုတော့ဟောလုပ်တယ်အဲ့တော့ကြံတဲ့သူကတောင်းတော့ဗျာကျွန်တော်တို့အာဏာဆွဲပြီးပို့တောင်းတဲ့အချိန်မှာအဲ့လူတွေကိုအန်စီလိုက်တယ်မင်းတို့ကဘာလဲဒါဟောတော့မှာပဲဖွဲ့စည်းပုံအခြေခံမှုတွေရေးဖို့ပဲဆိုတော့ပြောတယ်တကယ်တော့ပြောတယ်တကယ်တော့လည်းရေးဖို့လည်းလုပ်ရောအဲ့ဒီကနည်းနည်းလေးပဲ
ရခိုင်လုံးနည်းနည်းလေးပဲပြီးတယ
်နောက်ဆုံးကြားရတယ်ဒီမပါဘဲနဲ့ဆွဲတာပဲ
ဟုတ်တယ်
အဲ့တော့ဒါကခဏခဏဒီလိုမျိုးဖြစ်တဲ့ကိစ္စကကျွန်တော်တို့ဒီနိုင်ငံရေးသုံးသပ်သူတွေဒါမကပါဘူးလေပြည်သူတွေကလည်းမြင်နေမှာပဲအားလုံးကသိနေတယ်ချိန်နေကြတယ်ဆိုတော့ဒါကမဟုတ်တာလို့တော့မှာပဲမျက်လည်းပြတော့မှာပဲဆိုတော့
เนาะดีเซนเนี่ยผมจิ้นนี่ล่ะอย่างจောက်เสียก้าวมาเลยครับเอ้าจังเนาะนอกตะชักก็อันซีเนี่ยเสร็จๆหลุบอ่ะอันซีก็อกูดอซัสสุจีโยเอ็นดีอันไหนย่าได้ปอมมายูเอ็นเอฟซียูเอ็นเอฟซีสุดแล้วแม้ไม่ทูทาได้อภ่อยานี่ภิรแล้วรู้ว่าเหมี่ยวเดสุภิรจีญาจัดดีนี่ตรุทุบไปเลยเปล่าไปเปล่าอนิทายะไม่ปิดขัดไม่เยเซยูทาได้บัดเดียวมาโตแกนยูทูกะสุแล้วซาปุไปเลยดีว่าซาปุแล้ว
အခုကပြစ်ခတ်ရစေယူထားတဲ့ရှစ်ဖွဲ့ယူထားတဲ့ဖွဲ့တွေလည်းရှိတော့အနေဒီအလွှဲပြောင်းတဲ့အနေဒီအတက်လာမယ်လက်ရှိသွားနေတဲ့ပြစ်ခတ်ရစေရဇုံဒီအနောက်ရှက်ဖြစ်နိုင်လားစုဖြစ်သွားဘူးပြီးတော့ချုံးဝင်နိုင်လားဆရာဦးကမောင်ညိုအင်းမြင့်လေးရင်သိကြပါလား
အော်ဒါကဲလေတော့ဒီမှာအစိုးရအနေနဲ့ကတော့ဒါကျွန်တော်တို့ကစုဖြစ်အောင်လွှဲပေးမယ်လို့သူကပြောတာပဲဟောကျွန်တော်လည်းမျှော်လင့်နေ
ဘယ်လိုမှမကြံတော့ဘူးလေတောက်တခါဒီအစိုးရပြန်ရက်ရက်60မှာသူတို့ကဆွေးနေတယ်ဆွေးနေဝဲလို့တော့မှာအဲ့တော့ဒါခဏလေးပဲဟုတ်ပါတော့အဲ့တော့ဒီခဏလေးကိုကျွန်တော်ခဏစောက်ပြီးတော့ဒေါ်စန်းစုတီတွေအန်ဒီအစိုးရဖွဲ့ပြီးတဲ့နောက်မှာဆွေးနေနေတော့အရန်အဆင်ပြေမှာလို့ထင်တယ်တကယ်တကယ်လည်းငင်းချင်အဆင်မှရမှာလို့ထင်ပါတယ်ကျွန်တော်တို့နှစ်ပေါင်း
60%ခွန်60%လောက်ရှိပြီ60%90%လောက်ရှိပေါ့ဒီတိုင်းကြီးကပြည်သူစစ်အရှိအကြဆုံးဖြစ်နေတဲ့ဟာဒီကိုရတ်တံ့ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ကျွန်တော်အစီအစဉ်အမြင်နဲ့တည်ချင်ပါတယ်ဘာလို့လဲညီငယ်လုပ်ငန်းစဉ်တွေမှာတောက်လျှောက်ဆွေးနွေးလာတာကပြောမဆွေးနွေးတော့တန့်မလို့ねတရှိအစိုးရပိုင်းอ่ะပေါ့ထိစက်လာတာကလည်းသူတို့နဲ့ထိစက်လာဥပမာဘာလို့ကိုကန်တို့ကစတကယ်တ
ကျွန်တော်တို့ကအခုနှစ်ပိုင်းခွဲပြီးတော့ဟိုဗါလဲပြောကြတယ်ရလာဖြစ်ပြီးတော့ပူအစင်ပြေးလာလိမ့်မယ်အကြောင်းကတလိုမျိုးရှင်းပိုင်းမှာဆွေးနွေးတဲ့အချိန်တုန်းကဆိုရင်ဒီဘက်မှာရှိနေတဲ့ဟိုအစိုးရနဲ့တတ်ဆိုတာလဲတကယ်တော့ကျွန်တော်တို့အခေါ်ပေါ်ဆိုရင်ဒါစစ်ဘုံချုပ်တွေနဲ့စစ်ဘုံချုပ်အဟောင်းတွေနဲ့ပဲပြိပခါကသူတို့နဲ့ဖြစ်လာခဲ့တယ်ပြိပခါဒီဘက်မှာကတော့လက်နက်က lo miro nangai yang kisah suwe no tiba ka kunaro lo nangai yang kisah nangai yang parti de tiuru lu bapa umur dua hari dua hari usul siapa yang alu yang asuh dia mesti aku energi ka tegelu soya pila le suwe no di kunaro lo tuh semu dia semu lele tuh semu dia si me ay semu lele tuh semu wa yare yala mala mangane yala si tidak me yala lo cenderu piolu yare pasal le suro siapa tron higere siapa ne be yare aku siapa ne be sebelah cide bolu ne tapi macam ne apa dia amyari dia amyari lo siapa mugo cenderu cide dole pula dia malah dia yang orang lo cenderu tu yare ayat itu balik tu apa dia biasa apa dia balik kolombo no suro di cenderu itu jawa busui no jahar ma energi balar esui abdika ya si kisah malah tu acawan tu pilar le me Nengah ini pilihan ni sih macam tu guna bawa untuk pilih lagi ni. Adi kacau rumah dah. Oh, tunggu sahmo. Ayo nampak jangan lupa orang tunggu sah. Sunu buat sejir pilih rumah. Yang ada yang lama ni ya. Alun tu bodoh ni jangan yang ada sunu. Tapi dia dah si tidak kain ni yang ada pilih macam tu tema.
Okay, jangan nampak di suap posisi kita macam mana. Suap posisi aku bahagia muda tu posisi pojokan dunia zaman lalu timur dua kena ya bawa ni. Tapi mah zaman lalu kali dunia zaman lalu dalam bawa. Suap tu mah zaman lalu sih macam ada sih lah. Lepas bawa macam aku yang muda ini ni.
ကျွန်တော်မြင်ကတော့ဟိုဒေါန်ဆန်းစုကြည်အနေနဲ့လည်းပဲဒီရွေးကောက်ပွဲမဲဆွဲစည်းရုံးကြီးကာလမှာလည်းသူတောက်လျှောက်ပြောနေတယ်အမျိုးသားပြန်လဲတင့်ရရေးကိုဥတီတဲ့အစိုးရကိုသူဖွဲ့စည်းပဲလို့ပြောနေတယ်အဲ့ဒီခါကျတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲဒီတက်မတော်ကအစိုးရတဲ့မှာရွတ်တော်တဲ့မှာအကုန်ပါနေတာကိုတွေ့ရတယ်အဲ့ဒီခါကျတော့အဲ့ဒီချက်တ အရန်ကိုအနေဆက်လို့လိုအပ်နေတယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုတွဲဆောင်ဆွေးနွေးပြီးတော့ကျွန်တော်မြင်အားဖြင့်တော့နိုင်ငံရေးအရသဘောတူညီချက်တရားပေါ်မှာเนาะအမျိုးသားညွတ်မောင်အစိုးရပုံစံမျိုးကိုပုံဖော်လာနိုင်ဖို့လမ်းကြောင်းပေါ်နေတယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီမျိုးသားပြန်လေရင်ကြားစီရေးဦးတည်တဲ့အမျိုးသားညွတ်မောင်အစိုးရမှာဟိုမှာအားလုံးပါဝင်တဲ့အစိုးရပုံစံမျိုးဖြစ်လာမယ်လို
ဖြစ်အဲ့တော့ဒီအစိုးရအခု2015ရွေးကောက်ပွဲအလွန်ပေါ်လာမဲ့အစိုးရဟာကျွန်တော်တို့အတွင်းကူးပြောင်းရေးကာလကိုဥဆောင်မဲ့ပဲ့ကင်မဲ့အစိုးရပုံစံမျိုးဖြစ်လာမယ်ဆိုရင်အချက်တဲတွေစိန်ခေါ်မှုတွေကိုဖြည့်ရှင်းတဲ့နေရာမှာပို့ပြီးထိရောက်နိုင်မယ်လို့ကျွန်တော်ယုံကြည်တယ်
ဟုတ်ကဲ့ကျွန်တော်အခုစီစီအောင်မြင်နေချင်ပါတယ်အခုက
ပြီးတော့တက်မလို့ကောင်းဆောင်နေတဲ့သူတွဲပြီးတော့လုံးအောင်မယ်လုံးအောင်မယ်လွှတ်တော်တွေမှာရှိတယ်ပို့ပြီးတော့နီးစပ်အနယ်ဒီနဲ့ပါအနယ်ဒီနဲ့ပို့ပြီးတော့နီးစပ်လာမလားဒါမှမဟုတ်ရှင်ဖွဲ့စည်းပုံပြင်ရေးကိစ္စတွေလည်းလုံးအောင်မယ်ဆိုတော့လွှတ်တော်တွေမှာပို့ပြီးတော့ကွာလာနိုင်မလားဘယ်လိုအခြေအနေရှိလဲအဲ့ဒီဥစ္စာတွေအကုန်လုံးကဒီအနယ်ဒီနဲ့ထောင်စပ်စုကြည့်အပေါ်မှာမူတည်တယ တော်ဆန်းစုကြည်မှာပေါ့နော်အန်အေဒီမှာပေါ့တမလို့လည်းပတ်သက်လို့သဘောထားပြောင်းလဲနိုင်ပါတယ်ဘာမှမကျွန်တော်မတွေ့သေးဘူးခုနကတော့ဒီတော်ရရမျိုးသိမ်းပြောတဲ့ဟာဆိုရင်ကျွန်တော်အများကြီးဒါဟိုသဘောတူတယ်ဘာဖြစ်လို့လဲဆိုတော့အခုဖြစ်နေတဲ့ပြဿနာကျွန်တော်တို့ကဟိုလူတွေကြားကောင်းအောင်ပေါ့နိုင်ငံရေးပြဿနာပါ냐ဒီမိုကရေစီလို့အသွင်ကူးပြောင်းရေးလို့ကျွန်တော်တို့ကပြောနေတာပေါ့အကျိုးစီးပွားပြ တွေရနေကြတဲ့ခါကျတော့ဒါဟို NLD ဘက်ကတုံဆန်းစုကြီးကကောင်းကောင်းနားလည်ဖို့လိုတယ်ဒါကြီးကိုဘယ်လိုလုပ်နည်းဘယ်လိုနည်းနဲ့ပေါ့နော်တိုင်းပြည်ပြည်သားတွေအတွက်ဖြစ်အောင်ဘယ်လိုပြန်လုပ်ကြမလဲအဲ့ဒါကိုချက်ချင်းလက်ငင်းကြီးပဲဒါအကုန်လုံးဒီမှာပြန်ကင်မယ်ပြန်တွဲမယ်အဲ့ဒီလိုသာဆိုရင်တော့အဲ့ဒါကအဲ့ဒီခြေတွေကိုရောက်တော့ရောက်မှာမဟုတ်ဘူးဂျားထဲမှာပြဿနာတွေအများကြီးပေါ်နိုင်တယ်အဲ့တော့တုံဆန်းစုကြီးရဲ့ချင့်ကပ်မှု policy တွေကတက်မတော်ပေါ်သူဘယ်လိုသဘောထားလဲတက်မတော်တဲ့ကိုဂျိုးစည်းဘွားနဲ့ဆက်ဆက်နေတဲ့ပုံမှာသူဘယ်လိုနည်းနဲ့ဖြည့်ရှင်းပေးလိုက်မလဲဆိုတဲ့ပုံမှာမူတည်ပြီးတော့မှလွတ်တော်ထဲမှာပြည်လဲမပြည်လဲဆိုတာအဆုံးဖြတ်ပေးမယ်လို့ထင်ပါ
တယ်ဟုတ်ကဲ့အခုနောက်ဆုံးကျွန်တော်ဆုံးသက်လေးမိကွန်းမိကျင်ပါတယ်တုံဆန်းစုကြီးကအခုအနိုင်ရပြီးတဲ့နောက်ပိုင်းမှာတက်မတော်ပြောတဲ့မိကွန်းတက်မတော်ပြီးတဲ့ message နောက်ဆွေးအောင်မေးပြီးတဲ့ message အဲ့ဒါကြီးနဲ့ပတ်သက်လို့သူရဲ့ယက်တီချက်ပေါ့ဆရာခုခေါင်းညသုံးသပ်ပြီးပါလား
ကျွန်တော်ထင်ပါတယ်ကျွန်တော်ဟိုသဘောထားကတော့သူ့အနေနဲ့ဒီနေရာမှာအမှန်အရေးကြီးကိုစီတော်အောင်ပြောလို့တော့အမှန်အရေးကြီးတဲ့အခြေအနေရောက်ပြီအဲ့တော့တက်မတော်ရဲ့အကျိုးစီးပွားကိုကျိုးစီးပွားတွေထိခိုက်မဲ့ဟာလေးတွေကိုသူဘာမှမလုပ်ဘူးဟာအရေးကြီးတော့ဘူးအဲ့တော့သူပေးတဲ့ message ကတော့သူအကုန်လုံးနဲ့တော့တင့်မြတ်ပြီးတော့ကျွန်တော်တိုင်းပြည်တိုင်းသူပြည်သားတွေအတွက်ကိုသူလုပ်ပါမယ်သူပြောရတာ crony ဆိုတာလဲသူကဒီဟာလေးကိုသူကဖျောက်ပြစ်လိုက်ပြီးတော့ဒီလူတွေကအခွန်ဆောင်တော့တကယ်စီးပွားရေးလုပ်တဲ့လူတွေဖြစ်လာမယ်ဆိုရင်သူလက်ခံမဲ့သဘောမျိုးဖြစ်တယ်ဟောတက်မတော်ကလည်းသူကလက်ခံတဲ့သဘောမျိုးဖြစ်တယ်ဒါကဒီမြန်မာပြည်အတွက်နောက်ဆုံးအခြေအနေပေါ့လေဟောအခုအသွင်ကူးပြောင်းနေမှာနောက်ဆုံးအခွင့်အလမ်းဖြစ်တယ်ဆိုပြီးတော့သူပြောရတယ်ဒါတွေကကျွန်တော်တို့လက်ခံရမယ့်အခြေအနေဖြစ်ပါ
ဟုတ်ကဲ့ကျွန်တော်အချိန်လေးဆက်သွားလို့ပါကျွန်တော်ဒီစနေဘက်ဒီမှာပဲညနာခင်းပြေးပါဒေါက်တာခင်မောင်ညိုဦးစီစုအောင်မြေဒေါက်တာရန်ပြုသိန်းအားလုံးကျေးဇူးများကျေးပါတယ်ခင်ဗျာ
ကျေးဇူးတင်ပါကျေးဇူးတင်ပါကျေးဇူးတင်ပါ
ရခိုင်ဝဲဆိုင်ရာအထူးစဝိုင်းစီစဉ်အောင်နားဆင်ခဲ့ရဖြစ်ပါတယ်။ VOA ကနေစနေနေ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချက်ကိုရှားဖောင်အောင်ကြင်ညာပေးပါအောင်ရှင
်။တောက်ကြနေညာကပြင်သစ်နိုင်ငံပဲရစ်မြို့ကနေရာ6ခုမှာအကြမ်းဖက်သမားတွေမောင်းမြန်တနက်တွေတေကန်ဘုံခွဲတိုက်ခိုက်မှုတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း120ကျော်သေဆုံးခဲ့ပြီးတနင်္ဂနွေလုံးကလည်းဒီကနေ့စနေနေ့အထိအရေးပေါ်အခြေအနေဆက်လက်ထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြတွေကပြောပါတယ်ပြစ်ခတ်တိုက်ခိုက်မှုအတွင်းမှာအကြမ်းဖက်တိုက်ခိုက်သူ8ဦးသေဆုံးခဲ့ပေမဲ့ Paris မြို့အနီးတစ်ဝိုက်မှာအကြမ်းဖက်တိုက်ခိုက်ရေးသမားတွေဆက်လက်ရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြင်သစ်သမ္မတပရက်ဆောင်အလုံးကတော့အစိုးရဝန်ကြီးအဖွဲ့အရေးပေါ်စီဝေခေါ်ဆိုလိုက်တယ်လို့စနေနေ့မှာပဲရစ်မြို့သူမြို့သားတွေအနေနဲ့အိမ်ထဲမှာပဲအားလုံးနေကြဖို့လဲပြောဆိုလိုက်ပါတယ်။တောက်ချာနေရကဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်လူပေါင်း200လောက်ထိခိုက်ဒဏ်ရခဲ့ပြီးအဲ့ဒီထဲက80လောက်ဟာပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီပဲရစ်မြို့တော်မှာတောက်ကြနေညာကအကြမ်းဖက်တိုက်ခိုက်ခံရပြီးသေဆုံးသွားတဲ့သူအတွက်ဝန်ထမ်းချောင်းပြတ်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုညူယောက်မြို့က World Trade Center မုံမြော်ဆောက်ဦးကိုပြင်သစ်အလံမှာပြင်သစ်အလံပါတဲ့အကြောင်းတွေအတိုင်းမိထုံညှိခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဥရောပကို၄ရက်ခီးသွားဖို့အစီအစဉ်ရှိခဲ့တဲ့အီရန်သမ္မတဟာဆန်ရိုဟနီကသူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။အခုဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့လည်းသမ္မတရိုဟနီကပြောဆိုလိုက်ပါတယ်။အီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကြောင့်နှစ်ပေါင်းများစွာနိုင်ငံတကာရဲ့စီးပွားရေးတန်ခါပိတ်ဆို့မှုခံခဲ့ရတဲ့အီရန်အနေနဲ့သံတမန်ရေးနဲ့စီးပွားရေးပြန်လည်ကောင်းမွန်လာဖို့အတွက်ရည်ရွယ်ပြီးတော့မြေသစ်နိုင်ငံဗက်တီကန်နဲ့အီတလီကိုတွားရောက်ဖို့အီရန်သမ္မတအနေနဲ့အစီအစဉ်ရှိခဲ့တာလည်းဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုရှားဖောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရေးမှုကမဆွမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့တစ်ပိုင်နန်းဖြစ်ပါတယ်။ကျွန်မနောင်လက်ဖိုင်ပါ။ဒီကနေ့ည9နာရီမှထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့ line 2 meter 24 2532တို့မှာနားဆင်နိုင်ကြပါရဲ့ရှင်။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လည်းချမ်းမြေ့ကြပါစေ။ VOA နားဆင်ပေးရတဲ့အတွက်အထူးကျေးဇူးတင်ရှိပါရဲ့ရှင်။
This program has come to you from the Voice of America, Washington.